Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမှခင်ဗျာအော်တိုဗလာ25ရက်တနင်္လာနေ့ညဗီဒီယိုမြန်မာပိုင်းအစီအစဉ်ကိုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကတော့လမ်းမီတာ31 32 51နဲ့လမ်းမီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလိုဗီဒီယိုမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီနေ့ကြမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇောင်းဝလိုင်ကဆောင်ရွက်ပေးတော့ပါမယ်
။ကျမဧတနာကြပါရှင်။ဒီညအစီအစဉ်မှာတော့မြန်မာနိုင်ငံကိုမဖိတ်ဖိနဲ့ထားထားတဲ့အရှေ့တောင်အာရှနိုင်ငံများအစည်းအရုံးအာဆီယံထိပ်သီးဆွေးနွေးပွဲကိုဒီကနေ့ပဲစတင်ဖွင့်လှစ်လိုက်ပြီးတော့မြန်မာနိုင်ငံဘက်ကတော့နိုင်ငံတော်အကြီးအကဲဒါမှမဟုတ်ပြည်ထောင်စုအဆင့်ဝင်ကြီးကိုဖိတ်မှတက်နိုင်မယ်လို့တုံ့ပြန်သွားခဲ့ပါတယ်။ဆူဒန်နိုင်ငံမှာတော့စစ်သားတွေကဝင်ကြီးအဖွဲ့ဝင်အများစုကိုဖမ်းပြီးတော့အသွင်ကူးပြောင်းရေးအစိုးရကိုဖျက်သိမ်းလိုက်တာကြောင့်ပြည်သူတွေဆန္ဒပြနေကြပါတယ်။ဒီလိုမျိုးထိတ်တန့်ရောက်တဲ့တဲ့ကိုကိုသားညိုနဲ့အတူပြောပြပေးတော့ပါမယ်ရှင်။
ဟုတ်ကဲ့ပါခင်ဗျာဒီကနေ့ညမှာသောတာရှင်တို့နားဆင်ကြရမယ့်အထက်မှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်အခုလက်ရှိကိစ္စလာကို consensus မဟုတ်ဘူးလို့ပြောလို့ရတယ်။ဘာဖြစ်လို့လဲဆိုတော့မြန်မာအစိုးရခေါင်းဆောင်ကဒီဥစ္စာကိုသဘောမတူဘူးဆိုတဲ့အားမျိုးပေါ့နော်
။အာဆီယံထိပ်သီးဆွေးနွေးပွဲတက်ဖို့မြန်မာစစ်ခေါင်းဆောင်အစနိုင်ငံကြေးဌာနကညွှန်ကြားရေးမှူးတူကိုဖိတ်တဲ့ပေါ်တုံ့ပြန်ပြောဆိုချက်တွေကိုဥစွာနားဆင်ကြရပါမယ်။အဲဒီနောက်မှာတော့ကြားပြည်နယ်အတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေမြန်မာနိုင်ငံမှာပြည်သူတွေဗန်နေကနေငွေထုတ်ဖို့အခက်အခဲဆက်ရှိနေသေးတဲ့အကြောင်းနဲ့ထိုင်းနိုင်ငံမှာဗုဒ္ဓတရားတွေကိုတန်ခါတချို့ကအွန်လိုင်းကဟောကြားတာအောင်မြင်နေတဲ့အကြောင်းစတဲ့သတင်းပြပုတ်ချက်တွေကိုနားဆင်ကြရပါမယ်။နောက်ပိုင်းစီစဉ်နေမှာတော့သတင်းတော်မဆုစီဝါရေးကန္တာဘလော့ဂါတွေပြောသမျှနဲ့တက်တန့်အောင်သတင်းလွှာတို့ကိုတင်ဆက်ပေးတော့ပါမယ်။အခုအရင်ဆုံးကတော့တင်းလာညအတွက်နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုသားညိုတို့ကတင်ပြပေးကြပါမယ်ခင်ဗျာ။
အရှေ့တောင်အာရှနိုင်ငံများအစည်းအရုံးအာဆီယံရဲ့ထိပ်သီးဆွေးနွေးပွဲကိုဒီကနေ့ပဲဖွင့်လှစ်ပေးလိုက်ပြီးတော့လက်ရှိအလှည့်ကျဥက္ကဋ္ဌဘရူနိုင်းဘီရင်ဟာဆနာဘောလ်ဒီယာကအွန်လိုင်းကနေပြီးတော့အဖွဲ့မှစကားပြောကြားသွားခဲ့ပါတယ်
။ COVID-19 pandemic is a global crisis like no others.It has disrupted
ကမ္ဘာတဝိုင်းမှာမကြုံစဘူးရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါကြောင့်ဒီနေ့ခေတ်သစ်ကမ္ဘာမှာကျန်းမာရေးနဲ့လူမှုစီးပွားရေးဆိုင်ရာပျက်စီးဆုပ်ယုပ်မှုတွေမကြုံစဘူးရင်ဆိုင်နေရတဲ့အကြောင်းနဲ့ဒေတာရင်းနိုင်ငံတွေကြားမှာတွေးဆညင်ညမှုနဲ့ပူပေါင်းဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းအဓိကပြောသွားခဲ့ပါသေးတယ်။ဒီထိပ်သီးဆွေးနွေးပွဲကိုလက်ရှိမြန်မာနိုင်ငံကိုအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာစစ်ကောင်စီခေါင်းဆောင်ကမဖိတ်ကြားတဲ့ကိစ္စရပ်နဲ့ပတ်သက်ပြီးလို့တော့ဘာမှပြောမသွားခဲ့ပါဘူး။မြန်မာစစ်ကောင်စီဘက်ကတော့ဒီလိုအာဆီယံထိပ်သီးအစည်းအဝေးမှာနိုင်ငံတော်အကြီးအကဲမမဟုတ်ရင်ပြည်အောင်စုအဆင့်ဝင်ကြီးကပဲဒီဆွေးနွေးပွဲကိုတက်ရောက်နိုင်မယ်ဆိုပြီးတော့အကြောင်းပြန်လိုက်ကြောင်းမြန်မာရုံးမြင့်တန်ကြားမှာဒီနေ့ညပိုင်းမှာပဲကြေညာသွားခဲ့ပါ යි တကယ်ဆိုအာဆီယံတမိုင်းမှာအဖွဲ့ဝင်နိုင်ငံတနိုင်ငံကိုကိုစားပြုတဲ့နိုင်ငံအကြီးအကဲကိုမဖိတ်ကြားဘဲနဲ့ထိပ်သီးဆွေးနွေးပွဲကျင်းပတာဒါပထမဆုံးကြိမ်ဖြစ်ပါ යි မြန်မာစစ်ကောင်စီဘက်ကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တွေကိုအပြေရှားရေးအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရက်အတိုင်းလုပ်ငန်းစဉ်တွေကိုအတက်နိုင်ဆုံးပူးပေါင်းဆောင်ရွက်သွားမယ်အကြောင်းမနေ့ကသတင်းထုတ်ပြန်ပါ යි လွတ်လပ်တက်ကြွပြီးတော့ဗမလိုက်တဲ့နိုင်ငံသားရေးမူဝါဒကိုကျင့်သုံးတဲ့ကမ္ဘာငြိမ်းချမ်းရေးနဲ့နိုင်ငံအချင်းချင်းမဲဝဲမပြတ်ပေါင်းဖက်ဆက်ဆံရေးကိုရှေ့ရှုတဲ့နိုင်ငံအချင်းချင်းငြိမ်းချမ်းစွာအတူရှင်တွဲနေထိုင်မှုကိုစောင့်ထိန်နေဆိုတဲ့နိုင်ငံသားရေးမူဝါဒအတိုင်းမြန်မာနိုင်ငံအနေနဲ့ဆက်ပြီးတော့လိုက်နာဆောင်ရွက်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
မြန်မာနိုင်ငံမှာအနာသိပြီးတဲ့နောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်စစ်ကောင်စီကတရားစွဲထားတဲ့မှုရီတဲကပို့ကုံသွင်းကုံဥပဒေပုံမှန်8ဆက်သွယ်ဥပဒေပုံမှန်68တူနဲ့အမှုတွေကိုဒီကနေ့အထူးတရားရုံးကနေပြီးတော့လက်ခံလိုက်ပါတယ်။ဒီဥပဒေနဲ့ဆွဲချက်တင်ခံရတဲ့အမှုနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ပတ်လုံးကနှစ်ဖက်ရှစ်ညတွေရှောက်လဲချက်ပြီးခဲ့ကြတာပါ။ဒီနေ့ဆွဲချက်တင်တဲ့အမှုတွေမှာပို့ကုံသွင်းကုံဥပဒေပုံမှန်8အမှုဟာဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းတဲ့ချိန်တုန်းကဒေါက်ဆန်းစုကြည်နေရင်ကဆက်သွယ်ရေးစကားပြောစက်နဲ့ဖုန်းလိုင်းအဆက်အသွယ်မမိအောင်လို့ကြားပြတ်နှောက်ယှက်ဆက်တွေ့တယ်ဆိုတဲ့ဆွဲဆွဲချက်နဲ့ဆက်ဆူထားတဲ့ပုံမှန်ဖြစ်ပါတယ်။ဆက်သွယ်ရေးပုံမှန်68ကတော့အဲ့ဒီပစ္စည်းတွေကိုတရားမဝင်လက်ဝယ်ထားရှိခဲ့တာကြောင့်ဆိုရဆွဆွဲခြင်းနဲ့အမှုဆွဲခဲ့တာဖြစ်ပါတယ်။ပုဂ္ဂိုလ်သွင်းကုန်ဥပဒေပုံမှန်8နဲ့အပြစ်ရှိတယ်လို့ဆုံးဖြတ်ရင်တော့အမြင့်ဆုံးပြစ်ဒဏ်က3နှစ်အထိချမှတ်နိုင်ပြီးတော့ဆက်သွယ်ရေးဥပဒေပုံမှန်68ခုနဲ့69နဲ့အပြစ်ရှိတယ်ဆုံးဖြတ်ရင်တော့အမြင့်ဆုံးပြစ်ဒဏ်တစ်နှစ်ချမှတ်နိုင်တယ်လို့တည်ဆဲဥပဒေတွေမှာဖော်ပြပါတယ်။မနေ့ဖြန်မှာလည်းတခြားမှုတွေဆက်ကြားနာမှာဖြစ်ပြီးတော့ရာဇဝတ်ကြီးဥပဒေပုံမှန်905ခအမှုအတွက်ဒေါက်ဆန်းစုကြည်ကိုယ်တိုင်ထွက်ဆိုမယ်လို့စုံစမ်းသိရပါတယ်။ဒေါက်ဆာစုကြည်ရဲ့ရှင်းလင်းတွေအကုန်လုံးကိုတော့စစ်ကောင်စီဘက်ကနေပြီးတော့ပုံမှန်144နဲ့တည့်ခွင်ကိစ္စကိုပြန်မပြောရတမ်းမြစ်ထားတာမို့လို့အမှုဖြစ်ထွန်းမှုတွေနဲ့ပတ်သက်လို့အသေးစိတ်တော့မသိရပါဘူး။ဒီပုံမှန်အရပြည်တွင်းပြည်ပကမီဒီယာအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေနောက် NGO တွေ နိုင်ငံအစုအတောင်ရှိသူတွေပါဝင်ပြင်ပအဖွဲ့စည်းလူပုဂ္ဂိုလ်ဘသူကမှဓာတ်ရဲတော်၎င်းတွဲရဲတော်၎င်းတခြားတနည်းနည်းနဲ့တော်၎င်းဆက်သွယ်ဆောင်အခြေမပြုရလို့တမ်းမြစ်ထားပါတယ်စစ်ကောင်စီပြောခွင့်ရဘူဂျိုဇော်မင်ထုံးကတော့ရှင်းနေတွေကိုပုံမှန်144ထုတ်တာဟာတရားဥပဒေနဲ့အညီဆောင်ရတဲ့ပုဂ္ဂိုလ်တဦးဦးကိုထိခိုက်စီလို့တမ်းမြစ်တာဖြစ်ပြီးတော့တည်ငြိမ်အေးချမ်းကိုထိခိုက်စေမဲ့ပြောဆိုမှုတွေဖြစ်လို့တမ်းမြစ်တာလို့ဆိုပါရခင်ဗျာ
မြန်မာတက်မတော်ကိုကြိုးစိုးထောက်ခံကြောင်းပြသတဲ့တက်မတော်ထောက်ခံပွဲတွေကိုနိုင်ငံရေးမျိုးတချို့မှဒီကနေ့ပြုလုပ်ခဲ့ပါတယ်။စစ်တပ်နယ်မြေလူလူသိများတဲ့ပြင်လွင်မိထီလာနေပြီးတော့မတရားမျိုးတွေမှာတူညီဝတ်စုံဝတ်ဆင်ထားသူတွေအပြင်စစ်မှုထမ်းဟောင်းတချို့နဲ့အမျိုးသားရေးထောက်ခံသူတွေရာနေချီတက်လမ်းလျှောက်ကြပြီးတော့တိုင်းပြည်အာဏာရယူထားတဲ့မြန်မာစစ်တပ်ကိုထောက်ခံကြောင်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ထောက်ခံပွဲမှာပါဝင်သူတွေကအမျိုးဘာသာသာသနာကိုစောင့်ရှောက်သည့်တက်မတော်ကိုထောက်ခံကြောင်းစာသားတွေကန်ဆောင်ထားကြတာအပါအဝင်အိမ်ဆောင်အစိုးရနဲ့တက်မတော်ကိုကြိုးစိုးထောက်ခံကြောင်းနဲ့ NUG CRPH အဖွဲ့တွေကိုစန့်ကျင်ရှုံချကြောင်းကြွေးကြော်ခဲ့ကြပါသည်။မြကျင်းနာမျိုးကတက်မတော်ကိုထောက်ခံပွဲမှာတော့လူပေါင်းထောင်ကနန်းပါဝင်ခဲ့တာပါ။ဒါပြင်မော်လမြိုင်မြို့တန်လွင်ဥယျာဉ်ဝင်းအတွင်းမှာအမျိုးသားရေးလှုပ်ရှားတဲ့တန်ငါတွေဥဆောင်ပြီးတော့လူရနဲ့ချီတက်မတော်ထောက်ခံပွဲပြုလုပ်ခဲ့ပါသည်။ထောက်ခံပွဲတွေမှာစစ်တပ်နဲ့ရဲကလုံခြုံရေးယူထားတာကိုတွေ့မြင်ရကြောင်းဒေသခံတွေကပြောပါသည်။မိထီလာမြို့မှာတော့မနက်ပိုင်းတက်ထောက်ခံပွဲကျင်းပပြီးတဲ့နောက်ကင်းလက်လုံခြုံရေးယူထားတဲ့ရဲကဒဇင်းပေါ်ပောက်ကွဲမှုဖြစ်လို့ရဲလုံခြုံရေးတချို့ထိခိုက်သေးဆုံးမှုရှိရလို့သိရပါသည်။တစ်ချိန်တည်းမှာပဲဆရာနာရှင်စနစ်ဆန့်ကျင်ရေးပျောက်ကြားသပိတ်တွေလည်းနေရာတချို့မှာဆက်ပြီးရှိနေတာပါ။ရန်ကုန်မြို့မြောက်တကုံလှိုင်းသားရမုံရွာရွှေဘိုစလင်းကြီးမြို့မြေကြီးနားထဝယ်လောင်းလုံမျိုးတွေမှာဆရာနာရှင်ပြုတ်ကြရေးပျောက်ကြားသပိတ်တွေပြုလုပ်ခဲ့ကြပါသည်။ကိုဗစ်ကပ်ရောဂါကြောင့်မြို့နယ်တော်တော်များများမှာမလိုအပ်ဘဲနဲ့အပြစ်မထွက်ဖို့ stay at home အမိန့်ကိုစစ်ကောင်စီကျန်းမာရေးဌာနကဆက်ပြီးတော့ပြဋ္ဌာန်းထားသလိုတချို့မြို့နယ်တွေမှာငါးဦးထက်လူပိုမစုဖို့ဒေသနာအမိန့်ထုတ်ပြန်ထားတာလည်းရှိပါသေးရှင်
။ဆရာနာရှင်ပြုတ်ကြရေးကိုလိုလားတဲ့ဘဲအဖွဲ့စည်းနဲ့မစုလက်တွဲဆောင်ရသွားမယ်ဆိုပြီးတော့ KIO ကချင်လူမျိုးရေးအဖွဲ့ဦးထဘူဂျိုကြီးအမ်ဘန်လာက KIO အထိမ်းအမှတ်နေ့မိကုံးမှာပြောသွားပါတယ်။အခုချိန်မှာအာနာရှင်စနစ်နဲ့ဗမာလူမျိုးကြီးဝါဒကိုမချေမှုန်းနိုင်လို့ရှိရင်အနာဂတ်မှာအမြင့်ဖြုတ်နိုင်ဖို့ခက်ခဲသွားလိမ့်မယ်လို့ကချင်ဘာသာစကားနဲ့ပြောတဲ့ဗိုလ်ချုပ်ကြီးအမ်ဘလာမိကုံးကိုကိုးကားပြီးတော့ကချင်သတင်းတွေမှာဖော်ပြကြတာပါ KIO ကချင်လူမျိုးကြီးအဖွဲ့ဖွဲ့စည်းခြင်း62နှစ်ပြည့်အထိမ်းအမှတ်အတွက် KIO ဥက္ကဋ္ဌရဲ့ဗီဒီယိုမိကုံးထွက်ပေါ်လာတာဖြစ်ပါတယ် KIO အနေနဲ့မြန်မာအစိုးရဆက်ဆက်နဲ့နိုင်ငံအရေးညှိနှိုင်းဆွေးနွေးမှုတွေလုပ်ခဲ့ပေမဲ့အဆင်မပြေခဲ့ဘူးလို့လည်း KIO ဥက္ကဋ္ဌကပြောပါတယ် KIO ကချင်လူမျိုးကြီးအဖွဲ့ကို1960ခုနှစ်အောက်တိုဘာလ25ရက်နေ့မှာဖွဲ့စည်းခဲ့တာဖြစ်ပြီးတော့ကချင်လူမျိုးရေးတပ် KIA ကိုတော့1961ခုနှစ်ဖေဖော်ဝါရီလထဲမှာဖွဲ့စည်းခဲ့တာဖြစ်ပါတယ်။1994ခုနှစ်မှာတော့အဲ့ဒီချိန်ကမြန်မာစစ်အစိုးရနဲ့ KIA ကြားညီညွတ်ရေးသဘောတူညီချက်ရပြီးတော့အပြစ်ခတ်ရက်စဲထားပြီးမယ်လို့2011ခုနှစ်မှာမြန်မာစစ်တပ်နဲ့အပြန်အလှန်ပစ်ခတ်မှုတွေပြန်ပြီးတော့ဖြစ်ခဲ့ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးအကူပြောင်းတွေဖြစ်ခဲ့တဲ့2012-2020ကာလမှာလည်းမြန်မာစစ်တပ်နဲ့မကြာခဏဆိုလို KIA ကတိုက်ပွဲတွေဖြစ်ခဲ့ပါတယ်။မြန်မာညီညွတ်ရေးလုပ်ငန်းစဉ်တွေမှာပါဝင်ပတ်သက်ခဲ့ပြီးမဲ့လေ NCA တနင်္ဂနွေလုံးအဖြစ်ခက်ရက်စေးတဘောတူစာချုပ်မှာတော့လက်မှတ်မထိုးထားပါဘူး။2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့အာဏာသိမ်းစစ်ကောင်စီကိုပြင်းပြင်းထန်ထန်ဝေဖန်ဆန့်ကျင်တဲ့အဓိကတိုင်းရင်းသားအဖွဲ့အစည်းတစ်ခုဖြစ်လာပါရတယ်။ညီညွတ်စွာဆန္ဒပြမှုတွေကနေပြီးတော့လက်နက်ကင်လှရှားမှုတွေစီပြောင်းလာတဲ့ PDF ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့အစည်းတွေကိုကူညီပေးနေတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့အဖြစ်လဲ KIU ကိုအများကသိရှိထားပါရတယ်။မြန်မာစစ်တပ်ကတော့ KIA အဖွဲ့စည်းဟာ PDF တွေကိုစစ်တမ်းပြီးတာလက်နက်ကူညီတာတွေလုပ်တယ်ဆိုပြီးတော့မကြာမကြာဆွဆွဲပြောဆိုလေးရှိပါတယ်ခင်ဗျာ
။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51kHz 5885တို့ဖြင့်စနစ်တင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင် VOA American တန်ကနေနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ဆူဒန်နိုင်ငံမှာစစ်သားတွေကဝင်ကြီးအဖွဲ့ဝင်အများစုကိုဖမ်းဆီးပြီးတော့အတွင်ကူးပြောင်းရေးအစိုးရကိုဖျက်သိမ်းလိုက်တာကြောင့်ပြည်သူအများပြားလမ်းတွေပေါ်ထွက်ဆန္ဒပြနေကြပြီးတော့တနက်တန်တွေကြားနေရသလိုဒဏ်ရာရရှိမှုသတင်းတွေလည်းထွက်ပေါ်နေပါတယ်လက်ရှိအုပ်ချုပ်နေတဲ့အချုပ်အခြားအာဏာတည်မြဲရေးကောင်စီအကြီးအကဲဗိုလ်ချုပ်အဗ်ဒယ်ဖာတာအယ်ဘာရန်ကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာပြီးတော့ဒီကောင်စီနဲ့အစိုးရအဖွဲ့ကိုဖျက်သိမ်းလိုက်ပါတယ်။ဒီအာဏာသိမ်းမှုကိုထောက်ခံတဲ့ကြီးညာချက်ထုတ်ဖို့ညှင်းဆိုခဲ့တဲ့ဝန်ကြီးချုပ်ကိုဖမ်းသွားပြီးတော့ဘယ်လဲမသိရတဲ့နေရာတစ်ခုကိုခေါ်သွားတယ်လို့ပြည်ထောင်စုဝန်ကြီးဌာနကကြီးညာပါတယ်။ပြည်ထောင်စုဝန်ကြီးဌာနကတော့ဖြိုးချခံအစိုးရအဖွဲ့လက်အောက်မှာရှိနေစေဖြစ်ပါတယ်။အာဏာသိမ်းမှုကိုဆန့်ကျင်ကြဖို့ပြည်ထောင်စုကတိုက်တွန်းထားပါတယ်ရှင်။
တရုတ်နိုင်ငံကပြည်내အတော်များများမှာတော့အသက်3နှစ်ခရီးကစပြီးတော့ကိုဗစ်ကာကွယ်ဆေးထိုးတော့မယ်လို့တောင်းရှိသူတွေကပြောပါတယ်တရုတ်နိုင်ငံထဲမှာလူဦးရေစုစုပေါင်းရဲ့86ရာခိုင်နှုန်းကာကွယ်ဆေးအပြည့်အဝထိုးပြီးဖြစ်ပြီးတော့ယောဂကူးစက်မှုနဲ့ပတ်သက်လို့တရုတ်အာဏာပိုင်တွေဘက်ကလုံးဝသိမ်းကြီးမခံတဲ့မူနဲ့ယောဂထိန်းချုပ်ရေးကိုလှုပ်ဆောင်နေပါတယ်တရုတ်နိုင်ငံအနောက်မြောက်ပိုင်းကခီးသွွားနေရတခုဖြစ်တဲ့ဂန်ဆူးပြည်နယ်မှာယောဂကူးစက်မှုအသစ်ထပ်တွေ့ခဲ့လို့ဒါကိုထိန်းချုပ်နိုင်ဖို့ကြိုးစားနေကြပါတယ်မွန်ဂိုလီးယားဒေသအတွင်းပိုင်းမှာလည်းယောဂကူးစက်မှုတွေရှိလို့ဒေသခံတွေအိမ်ထဲမှာပဲနေကြဖို့အမိန့်ထုတ်ထားပါတယ်တနင်္ဂနွေလုံးအတိုင်းအတာနဲ့ဆိုရင်တော့ပြီးခဲ့တဲ့24နှစ်အတွင်းမှာယောဂကူးစက်မှုက35ခုရှိခဲ့တာပါတရုတ်နိုင်ငံမှာSinopharm နဲ့ Sinovac ကာကွယ်ဆေးကိုအများဆုံးသုံးတာဖြစ်ပြီးတော့လူရေတန်း1400နေထိုင်ပြီးအဲ့ဒီထက်ကတန်း1000ကျော်ကိုထိုးပြီးဖြစ်ပါတယ်။ဒီလိုမျိုး COVID ရောဂါတားဆီးရေးမှာတစ်ကမ္ဘာလုံးအတိုင်းအတာနဲ့ဆိုရင်တော့လက်ရှိရောဂါတားဆီးရေးနည်းလမ်းတွေကိုသေချာအသုံးမပြုနိုင်ဘူးဆိုရင်ဒီရောဂါကပ်ပြီးကြီးဘယ်တော့မှပြီးမှာမဟုတ်ဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ညွှန်ကြားမှုချုပ်ကပြောဆိုခဲ့ပါတယ်ခင်ဗျာ။
ကမ္ဘာမှာလူ့အခွင့်အရေးကာကွယ်စောင့်ရှောက်ရေးဆောင်ရွက်တဲ့နိုင်ငံတကာလူ့ငြိမ်းချမ်းသာ권အဖွဲ့ Amnesty International အဖွဲ့ရဲ့ဟောင်ကောင်ကရုံးတွေကိုပိတ်တော်မယ်ကြောင်းဒီကနေ့ပဲကြေညာသွားပါတယ်။ဟောင်ကောင်မှာတရုတ်ကချမှတ်ထားတဲ့အမိမြေလုံခြုံရေးဥပဒေနဲ့ Amnesty ဝန်ထမ်းတွေညှိစွမ်းမှစိုးရိမ်နေတဲ့ဟောင်ကောင်မှာရှိတဲ့ရုံးတွေရုံးကိုပိတ်လိုက်ရတာဖြစ်ကြောင်း Amnesty ကပြောပါတယ်။ဒီရုံးနှယုံနှဲမှာဒေသနာရုံးခွဲကိုအော်တိုဘာလကုန်မှာပိတ်မှာဖြစ်ပြီးတော့ Pacific အရှေ့အာရှနဲ့အရှေ့တောင်အာရှဒေသဆိုင်ရာသုတေသနနဲ့လူ့အခွင့်အရေးမြင့်တင်ရေးရုံးကိုတော့ဒီနှစ်ကုန်မှာပိတ်မှာဖြစ်ပါရဲ့ရှင်
ထိုင်းမြန်မာနယ်စပ်ကအငင်းပွားစရာဖြစ်နေတဲ့ရေလွှဲဆဲစီမံကိန်းတစ်ခုကိုတရုတ်နိုင်ငံကကုမ္ပဏီကြီးတစ်ခုနဲ့ထိုင်းဆူရပိုင်းကလုဆောင်မှုပြင်ဆင်နေပါတယ်။ဒါဟာတရုတ်နိုင်ငံရဲ့ရန်ဝန်းနဲ့ကမ္ဘာလမ်းစီမံကိန်းအတွက်နေရာအသစ်တစ်ခုဖြစ်လာနိုင်ပါတယ်။ထိုင်းခေါ်မိုးကြီးမြစ်မြန်မာခေါ်တောင်ဝင်းမြစ်ပေါ်မှာရှိတဲ့ရေလွှဲစီမံကိန်းအတွက်အရေးကြီးတဲ့သဘောပေါင်းညင်တရားမှုဆိုင်ရာကဲဖြတ်စစ်တမ်းကိုထိုင်းနိုင်ငံကအမျိုးသားသဘောပေါင်းညင်ဆိုင်ရာဘုတ်ဖွဲ့ကအတည်ပြုပေးလိုက်တဲ့အတွက်ဒီစီမံကိန်းရှေ့ဆက်ဖို့အတွက်လမ်းပွင့်သွားတာဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုမရေးတန်နာကျော်နဲ့ကုသညုံဦးတို့ကတင်ပြပေးကြတာပါခင်ဗျာ။ VOA American တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့သတင်းပိတ်ပုတ်ချက်တွေကိုဇက်တိုက်တင်ပြပေးသွားရမှာမို့ပထမဦးဆုံးတော့အာဆီယံသတင်းနဲ့စပါမယ်။နောက်ပြန်အောက်တိုဘာ26ရက်နေ့မှာစတင်မဲ့အာဆီယံထိပ်သီးဆွေးနွေးတက်ဖို့မြန်မာနိုင်ငံရေးဌာနကညွှန်ကြားရေးမှူးချုပ်တယောက်ကိုဖိတ်ကြားထားတယ်လို့စစ်ကောင်စီကပြောပါတယ်။အခုလိုဖိတ်ကြားထားပေမဲ့တက်မယ်မတက်ဘူးမဆုံးဖြတ်ရသေးဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။စစ်ကောင်စီအကြီးအကဲအစားနိုင်ငံရေးနဲ့မပတ်သက်သူကိုဖိတ်ကြားမယ်လို့အာဆီယံကပြောပြီးနိုင်ငံရေးဌာနကညွှန်ကြားတယောက်ကိုဖိတ်ကြားတာနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုတော့ကိုအောင်မြတ်သူကပြောပြပေးပါမယ်ခင်ဗျာ။
အော်တိုဘာ26ရက်နေ့28တိကျင်းပမဲ့38ကြိမ်မြောက် RCM ထိပ်သီးဆွေးနွေးပွဲအတွက်စစ်ကောင်စီကြီးကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုမဖိတ်ပဲနိုင်ငံရေးနဲ့မပတ်သက်သူကိုဖိတ်ကြားမယ်လို့ RCM ကဆုံးဖြတ်ထားချိန်မှာနိုင်ငံရေးဌာနကညွှန်ကြားရေးမှူးချုပ်တယောက်ကိုဖိတ်ကြားထားတယ်လို့စစ်ကောင်စီရဲ့သတင်းပြန်ကြားရေးတာဝန်ခံဗိုလ်ချုပ်စောမင်းတုံးကဒီကနေ့ပြောကြားလိုက်ပါတယ်
ကျွန်တော်တို့ဖွားနေပြီးတော့ဒါကျွန်တော်တို့ဖိတ်ကြားတာကတော့နိုင်ငံရေးဥကြီးဌာနကညွှန်ကြားမှုချုပ်တယောက်ကိုဖိတ်ကြားထားပါတယ်ကျွန်တော်တို့အနေနဲ့ကတော့တက်ဖြစ်မတက်ဖြစ်မသိရသေးပါဘူးကြောင်လည်းမပြန်ရသေးပါဘူးကျွန်တော်တို့လည်းခုနပြောလို့တက်ဖြစ်မတက်ဖြစ်မသိရသေးပါဘူ
းဘူဂျုတ်ဇော်မင်းတုံးကညွှန်ကြားမှုချုပ်လို့သာပြောပြီးဘယ်သူဘယ်ဝါဆိုတာနာမည်တော့မပြောပါဘူးတချို့နိုင်ငံတကာသတင်းတွေမှာနိုင်ငံသားရေးဌာနအမြဲတမ်းတွင်းဝန်ဦးချမ်းအေးလို့ဖော်ပြကြပါတယ်ဒါပေမဲ့ညွှန်ကြားမှုချုပ်လို့ပြောထားတဲ့အတွက်အာဆီယံရေးရာဌာနညွှန်ကြားမှုချုပ်ဦးရဲကျော်များဖြစ်နိုင်တယ်လို့လည်းတချို့ကတွက်ကြပါတယ်မြန်မာနိုင်ငံရေးပြဿနာဖြေရှင်းရေးအတွက်အာဆီယံကောင်းဆောင်တွေကြားသဘောတူထားတဲ့အချက်၅ချက်အကောင့်တွေပေါ်ပျက်ကွက်တယ်ဆိုပြီးအာဆီယံထိပ်သီးအစည်းအဝေးတွေကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုတက်ခွင့်မပြုဖို့အာဆီယံကဆုံးဖြတ်ခဲ့တာပါ။အော်တိုဘာလ15ရက်ကအာဆီယံနိုင်ငံသားရေးဝန်ကြီးတွေအစည်းအဝေးမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုဖိတ်ရင်မဖိတ်ရင်ဘုံသဘောတူညီချက်မရခဲ့တဲ့အတွက်အော်တိုဘာ16ရက်မှာအလှည့်ချဥက္ကဋ္ဌကမဖိတ်ဖို့ဆုံးဖြတ်လိုက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။ဘယ်နိုင်ငံတွေကတက်စီခြင်းပြီးဘယ်နိုင်ငံတွေကမတက်စီခြင်းဘူးဆိုတာထုတ်ဖို့မပြောပေမဲ့လက်ရှိအလဲချဥက္ကဋ္ဌတာဝန်ယူထားတဲ့ဘရူနိုင်းမလေးရှားအင်ဒိုနီးရှားစင်ကာပူစတဲ့နိုင်ငံတွေဘက်ကအာဆီယံမြေကုန်သိက္ခာအရဖိတ်လို့မဖြစ်နိုင်ဘူးလို့ထုတ်ဖော်ပြောကြားခဲ့ကြပါတယ်။နိုင်ငံကြီးနဲ့ပဲကမဟုတ်တဲ့ကိုယ်စားလှယ်တူကိုပဲတယောက်ခွင့်ပြုမယ်ဆိုတဲ့အာဆီယံရဲ့ဆုံးဖြတ်ချက်ဟာအာဆီယံအသင်းရဲ့ဗြိတိန်ညာနဲ့မကိုက်ညီဘူးလို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်
။ဒီကတော့နိုင်ငံကောင်းဆောင်တွေလုပ်ခဲ့စီဝင်နိုင်ငံကောင်းဆောင်ဖိတ်ရမှာပဲဖြစ်တယ်။ဒါကိုကျွန်တော်တို့သူကြီးဆန္ဒမရှိဘဲနဲ့ဆောင်ရွက်လာတာဖြစ်တယ်။အဲဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ကိုယ့်ကိုထမ်းသူကြီးတူဖြစ်ထားတဲ့အာဆီယံနိုင်ငံအားလုံးလည်းမဟုတ်ပါဘူး။နိုင်ငံအချို့ရဲ့ကန့်သတ်မှုကြောင့်ထမ်းသူကြီးတူမထားတဲ့အစီအဝေးကိုတွားရောက်တက်ရောက်တာကပိုပြီးတော့မြန်မာနိုင်ငံရဲ့ဒီအချုပ်အခြာအာဏာကိုစော်ကားတာကြားတယ်။ဒါကြောင့်မို့ကျွန်တော်တို့လည်းတက်ဖို့မတက်ဖို့မသိကြပါဘူး
။စစ်ကောင်စီအကြီးအကဲကိုမဖိတ်ပဲနိုင်ငံသားရေးဝန်ကြီးဌာနကညွှန်ချက်တယောက်ကိုဖိတ်ကြားတာဟာနိုင်ငံရေးနဲ့ကင်းသလားဆိုတာမေးခွန်းထုတ်မှုတွေလည်းရှိပါတယ်။မြန မြမဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ ISPA ညွှန်ကြားမှုဥအောင်သူငိမ့်ကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ဆိုတော့ကျွန်တော်တို့နိုင်ငံမှာအရင်တစ်ခါဖြစ်ခဲ့ဘူးတဲ့2006မှာတုန်းကဒီ ASEAN ဥက္ကဋ္ဌအလှည့်ကျယူရမယ့်ကိစ္စလေဆိုတော့အဲ့ဒီချိန်မှာမြမဗျူဟာအစင်မပြေဘူးပေါ့ဗျာနိုင်ငံတကာကလည်းဝေဖန်နေတဲ့ကိစ္စတွေပါလေရှိတော့အဲ့တော့မြန်မာကိုယ်တိုင်ကသူတို့ကိုယ်တိုင်တစ်လက်အနောက်ကိုနောက်ဆုတ်ပေးတယ်ပြီးရခါကျတော့အလှည့်ကျော်ပေးလိုက်တယ်ဆိုတဲ့ဟာမျိုးပေါ့ဗျာဆိုတော့အဲ့တော့ကတော့ပြောမယ်ဆိုရင် consensus လို့ပြောလို့ရတယ်လေနော်ဆိုတော့အခုအနေထားမှာတော့ဒါ consensus တော့မဟုတ်ဘူးဒါပေမဲ့နိုင်ငံအများစုကဟိုဆုံးဖြတ်သွားတဲ့အနေထားမျိုးဖြစ်သွားတာပေါ့ဟိုထိပ်သီးစည်းဝေးဆိုတဲ့အခါမှာသူတို့က ASEAN Plus 3တို့အထူးသဖြင့်အနောက်နိုင်ငံတွေ US တို့ကဖိအားပေးတဲ့အခါကျတော့ဒီမှာဖိအားကြာခက်တယ်ဆိုတဲ့ဟာမျိုးအနေထားရှိတာပေါ့နော်
သုံးရက်ကြာကျင်းပမဲ့ ASEAN နိုင်ငံကြီးရဲ့စည်းဝေးတွေမှာ American နိုင်ငံကြီးဝန်ကြီး Anthony Blinken တက်ရောက်မဲ့ASEAN American ထိပ်သီးစည်းဝေးပွဲတရုတ်ဂျပန်တောင်ကိုရီးယားနိုင်ငံခေါင်းဆောင်တွေနဲ့ဆွေးနွေးတဲ့ ASEAN Plus 3ဆွေးနွေးပွဲတွေလည်းပါဝင်ပါတယ်။ဒါကြောင့် ASEAN အနေနဲ့စစ်ကောင်စီအကြီးအကဲကိုဖိတ်ဖို့ခတ်တယ်လို့ကိုအောင်သူငင်းကတုံ့သက်ပါတယ်။ ASEAN ဆိုင်ရာမြန်မာအထူးကိုယ်စားလှယ် Brunei နိုင်ငံကြီးဝန်ကြီး Erwin Yusuf ရဲ့မြန်မာနိုင်ငံခရီးစဉ်ကိုစစ်ကောင်စီဘက်ကလက်မခံသေးပါဘူး။စစ်ကောင်စီကဖမ်းဆီးထားတဲ့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ခွင့်ရဖို့သူ့ရဲ့တောင်းဆိုချက်ကိုမလိုက်လျောနိုင်ဘူးလို့စစ်ကောင်စီဘက်ကတုံ့ပြန်ထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံအနေနဲ့ ASEAN ဘုံသဘောတူညီချက်၅ချက်ကိုတက်နိုင်အများပူးပေါင်းဆောင်ရွက်ပါမယ်လို့လည်းထပ်မံကတိပြုထားပါရခင်ဗျာ
။ကော်မတ်သူတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ KR ပြည်နယ်အတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေကိုလည်းပြောပြပေးပါဦးမယ်။ KR ပြည်နယ်မြို့ပဲဒီကမှာ KR ပြည်နယ်မိုးပြဲမြို့ပေါ်မှာမနေ့ကအောက်တိုဘာ24ရက်နေ့မှာလက်နက်ကြီးကြီးကြားခဲ့လို့အမျိုးသမီးတူနဲ့ကလေးငယ်၂ယောက်အပါအဝင်၅ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။မနေ့ကမိုးပြဲမြို့နားမှာစစ်ရင်တန်းတစ်ခုကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်မိုးပြဲမြို့ဘက်ကိုစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာလို့မြို့ပြဲမြို့ကနေကပြောပါတယ်အခုလိုတိုက်ခိုက်နေတဲ့အတွက်တစ်မျိုးလုံးနှိပါအိုးအိမ်ပြစ်ထွက်ပြေးနေရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမွန်ကပြောပြပေးပါမယ်ခင်ဗျာ
ကယားပြည်နယ်မိုးပြဲမြို့စီကားတရက်ကွက်ကိုမနေ့အောက်တိုဘာလ24ရက်တနင်္ဂနွေနေ့ကလက်နက်ကြီးကြီးတွေကြာရောက်ခဲ့တဲ့အတွက်အသက်44နှစ်အရွယ်အမျိုးသမီးတဦးသေဆုံးခဲ့ရပါတယ်ဒါအပြင်အသက်6နှစ်နဲ့73နှစ်အရွယ်ကလေးငယ်နှစ်ဦးအပါအဝင်ပြည်သူ5ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မိုးပြဲမြို့ကတဦးကပြောပါတယ်။မိုးပြဲမြို့ရဲ့အပြင်ဘက်မှာစစ်ရင်တန်းတစ်ခုကိုဒေသခံကာကွယ်ရေးအဖွဲ့တွေကဝိုင်းဝန်းပြီးတော့ကြားဖြတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာမိုးပြဲမြို့နဲ့နှစ်မိုင်လောက်ဝေးတဲ့ခမရ၄နှစ်နှစ်တရင်ကမိုးပြဲမြို့ရဲ့လူနေရပ်ကွက်တွေပေါ်ကိုလက်နက်ကြီးတွေနဲ့လှမ်းပြီးတော့ပစ်ခတ်တာဖြစ်လို့တဦးသေဆုံးခဲ့တယ်လို့ဒေသခံတဦးကပြောပြပါတယ်
။အပြစ်ဆက်လက်လူတယောက်ရှိတယ်အသက်၄၄မှာသူ့လောက်ပါ။နောက်ပိုင်းမှာအဒီပါတန်ရရတဲ့လူကတော့900လောက်တော့ရှိတယ်။အဲကလေးကိုလေးပြပါမယ်ဆက်တောင်းပြပါမယ်အဲ့လိုမျိုးရှိတယ်
။လက်နက်ကြီးကြီးတွေကြာရောက်ခဲ့လို့လူထိခိုက်သေဆုံးရတယ်လို့နေအိမ်တချို့လည်းပျက်စီးခဲ့ရပါတယ်။ဒီအခြေအနေကြောင့်မိုးပြဲတစ်မျိုးလုံးနီးပါအိုးရင်ဆွန့်ခွာပြီးဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့ကိုတိုင်တိမ်းရှောင်ပြေးနေရတဲ့စစ်ပြေးဒုက္ခတွေကအခုလိုပြောပြပါတယ်
။မိုးပြဲကတစ်မျိုးလုံးနီးပါချောင်နေကြတာပေါ့ဒီနိစရာပါကရဲပေါ့အုံတွေမှာပေါ့နော်ဆက်ကြောင်းတွေရှိမယ်ပေါ်တာဖုန်ကြီးကြောင်းတွေမှာရှိမယ်နောက်ချွာလက်ဆွဲမှာလက်ဆွင့်ပြင်မှာတဲဆူထားတာလဲလုံခဲ့တဲ့လကလေးကပြင်ဆင်ထားတာရှိတာအဲ့ဒါမနစ်ညပြုတ်ခနဲ့ချီတော့လူတွေအမှရောက်ကုန်ကြတာပေါ့နော်တော်တော်လေးကိုချောင်နေကြတာပေါ့နော်မနစ်ညချီတော့စီရဲ့ရန်တံပြစ်ခမှုဟာဒီလူနေအိမ်နဲ့တော်တော်ရှိတယ်နောက်ပြီးဒီသူသားတွေလည်းတော်တော်လေးတန်ရာရနေကြတာပေါ့နော
်အခုလိုမိုးပြဲမြို့ပေါ်မှာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုမဖြစ်ခင်အောက်တိုဘာလ24ရက်နေ့မနေ့အစောပိုင်းတုန်းကလွိုက်ကော်မြို့ဖဲခုံမြို့ကိုတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုမိုးပြဲပြည်သူ့ကာကွယ်ရေးတပ် MBPDF နဲ့ကရင်နီမျိုးသားကာကွယ်ရေးတပ် KNDF တရင်သုံးတို့ပူးပေါင်းပြီးတော့မိုးပြဲမြို့နာမှာဂျားဖြတ်ပစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်စစ်တပ်ကားတွေကိုပစ်ခတ်တိုက်ခိုက်ခဲ့ကြောင်း MBPDF ကတာဝန်ရှိသူတဦးက VOA ကိုပြောပြပါတယ်
ဖဲခုံ PDA ကိုတိုက်မယ်ဆိုတဲ့အနေအထားမျိုးနဲ့သူတို့ရှစ်တက်လာတော့ကျွန်တော်တို့ဒီမိုးပြဲ PDA ကနေကြားချတိုက်တော့ပေါ့နော်တော်တော်များနိုင်တယ်ဒီဟာတန်ရရပဲလူပေါ်တာနောက်နှစ်စီးပေါ့အရှိတစီးကဒီဂူးနဲ့တွားတော့မပြစ်လိုက်ဘူးမပြစ်လိုက်ဆိုပြည်သူကားဖြစ်မှာဆိုလို့
စစ်ကားနှစ်စီးကိုအနီးကပ်ပြစ်ခတ်တိုက်ခတ်ရမှာတော့စစ်သားတချို့သေဆုံးပြီးထိခိုက်ဒဏ်ရာရသူတွေရှိတယ်လို့လည်းသူကပြောပါတယ်ဒါနဲ့ပတ်သက်လို့တော့ VOA ဘက်ကအတည်ပြုလို့မရသေးတယ်လို့စစ်ကောင်စီဘက်ကလည်းတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးကြားပြည်နယ်တွေကမြို့နယ်တော်တော်များများမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲကမကြာခဏဖြစ်နေတာပါ ဒါပေမဲ့မိုးပြဲမြို့နယ်ဘက်မှာတော့ဂျွန်လကတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းကလေးကအခြေအနေတွေကတည်ငြိမ်ခဲ့ပြီးတော့မနေ့ကမှတိုက်ခိုက်မှုတွေပြန်ဖြစ်ခဲ့တာပါမိုးပြဲမြို့နယ်နဲ့ -10 လောက်ဝေးတဲ့ရှမ်းပြည်တောင်ပိုင်းဖဲခုံမြို့ပေါ်မှာလည်းဒီကနေ့မှာတော့လက်နက်ငယ်တိုက်ခတ်တန်းကြီးကြားရတယ်လို့ဒေသခံတူက VOA ကိုပြောပါတယ်တိုက်ပွဲဖြစ်လာရင်စစ်ကောင်စီဘက်ကလက်နက်ကြီးတွေတုံးပြီးတော့လူနေအိမ်တွေဘက်ကိုပစ်ခတ်တာမျိုးတွေလုပ်တာကြောင့်စိုးရိမ်တယ်လို့လည်းသူတို့ကပြောပါတယ်ကယားပြည်နယ်တွေကဒီမော့ဆိုးမြို့နယ်မာနေပလောရက်ကွက်ထဲမှာလည်းဒီနေ့တိုက်ပွဲမရှိဘဲနဲ့စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်လို့နေအိမ်တလုံးပျက်စီးပြီးတော့မပေါက်ကွဲသေးတဲ့လက်နက်ကြီးတွေကျခဲ့တယ်လို့ဒီမော့ဆိုးပြည်သူ့ကာကွယ်ရေးတပ်ကထုတ်ပြန်ထားပါတယ်ကြရားပြည်နယ်တစ်ခုလုံးမှာတော့စစ်ကောင်စီတပ်တွေဘက်ကအင်အားတိုးချဲ့ပြီးတော့လှုပ်ရှားနေတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိကြရားပြည်နယ်ထဲမှာတော့လွိုက်ကော်မိုးပြဲဒီမော့ဆိုဖရူဆိုဘော်လခဲဆားတဲ့မြို့နယ်တွေမှာတိုက်ပွဲတွေရှိနေတာကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေဟာအိုးအိမ်ဆွန့်ခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ရှင်
။မဆုမွန်ပြောပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့မြန်မာပြည်သူတွေဘာနေကနေငွေထုတ်ဖို့အခက်အခဲရှိနေတဲ့အခြေအနေကိုလည်းဆက်ပြီးပြောပြပေးပါဦးမယ်။မြန်မာနိုင်ငံမှာအရင်စစ်အာဏာမသိခင်ကဖွင့်ထားတဲ့ငွေစင်းအကောင့်တွေကနေငွေထုတ်ယူဖို့ခက်ခဲနေပေမဲ့ငွေစင်းအကောင့်အသစ်ဖွင့်ထားသူတွေကတော့အလွယ်တကူငွေသားထုတ်ယူနိုင်ကြပါတယ်။ငွေစင်းအကောင့်အဟောင်းသားရှိသူတွေကတော့ငွေထုတ်ရခက်ခဲနေကြတဲ့အခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုကြီးညာကပြောပြပေးပါမယ်ခင်ဗျာ
။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းဗဟိုဘဏ်ရဲ့ကန့်သတ်ချက်အသစ်တွေကြောင့်ဘဏ်စင်းရှိသူတွေငွေသားထုတ်ယူနိုင်ဖို့အခက်အခဲတွေဖြစ်နေကြပါတယ်။ကိုငွေစင်းတွေကငွေကိုထုတ်ယူနိုင်ဖို့အတွက်တချို့ကငွေသားလဲပေးသူတွေကိုလိုချင်တဲ့ငွေပမာဏရဲ့600ခိုင်နှုန်းလောက်အထိဝန်ဆောင်ကပေးပြီးထုတ်ယူနေရတာပါ။ဘဏ်တွေမှာကိုယ်တိုင်သွားထုတ်မယ်ဆိုရင်လည်းအလွယ်တကူထုတ်လို့မရကြသေးပါဘူး။ရခိုင်ပြည်နယ်ကကံဘောဇာဘဏ်တွေမှာဆိုရင်တနေ့ကိုလူ15ယောက်ကိုသာငွေသားထုတ်ပေးနေပြီးတပတ်ကိုငွေသားအများဆုံး3သိန်းအထိသာထုတ်ပေးနေတာပါ။ငွေထုတ်ယူနိုင်ဖို့အတွက်ကြိုတင်တန်းစီတိုကင်ယူရတာမှလည်းတချို့ဆိုရင်တိုကင်ရဖို့ကိုတစ်လလောက်ဆောင်းရတဲ့အထိဖြစ်နေပါတယ်။ဒါကြောင့်လဲအများစုကအပြင်ကငွေထုတ်ယူနိုင်တဲ့နေရာတွေမှာအခကျင်းငွေပေးပြီးထုတ်ယူနေကြပါတယ်။ဘဏ်မှာငွေထုတ်ရတာအဆင်မပြေလို့ငွေထုတ်နိုင်တဲ့နေရာတွေမှာငွေတသိန်းအတွက်အဖိုးအခတစ်တောင်းလောက်ထိပေးပြီးထုတ်ယူနေရတယ်လို့စစ်တွေမြို့နယ်ကကိုခန့်ရိုးလှက VOA ကိုပြောပါတယ်
။ကျွန်တော်တို့ကတကယ်အရေးကြီးလာတဲ့အရှင်ပေါ်ကိုရေးကိုတာတွေဒီမကျင်းရင်မမာရေးကိစ္စတွေဆိုရင်ဘဏ်ကမရရင်အပြင်မှာပဲတော်ထုတ်ရတယ်အဲ့ဒီအပြင်မှာလေကေပင်းနဲ့ထုတ်လို့ရတဲ့ဟာလေရှိတယ်ဒါပေမဲ့သူတို့ကတရားမဝင်ဈေးကွက်လို့ပြောချင်တယ်။ဘာဖြစ်ဆိုတော့ကျွန်တော်တို့စီကပတ်စံ3000ရဖို့အတွက်သူတို့စီကျွန်တော်တို့8000 8000 100ခိုင်နှုန်းဆိုရင်1000ထိပေးရတာလည်းရှိတယ်
။ညဦးမျိုးနယ်ကကိုတိုးမြက်ကလည်းဘန်တွေမှာငွေထုတ်မယ်ဆိုရင်တပတ်ကိုငွေ3သိန်းထုတ်ရဖို့အတွက်တစ်လလောက်ဆောင်းရတာကြောင့်အပြင်မှာငွေအဆမတန်ပေးထုတ်နေရတဲ့အတွက်ဝင်ငွေထိခိုက်နေရပါတယ
်။ငါပါထုတ်မယ်ဆိုရင်လည်းဟိုသူကြံကြတာရှိရကိုရဲ့ဟောပါဆိုရဲ့တန်ကအပူအငွေကပြိမ့်မထုတ်ပဲဘူးထုတ်မပဲဘူးဆိုရင်ကျွန်တော်တူကီနယ်ဘက်ပဲယူရတယ်။အဲတူကီနယ်ဘက်ယူမယ်ဆိုကျွန်တော်ကစစ်စင်ကအခုပဲလုံနေရဆိုရင်ဟိုဆောင်းတူကီကဆောင်းရမှာကနောက်ထပ်တစ်ပတ်လောက်ဆောင်းရမှာ
။လက်ရှိရခိုင်ပြည်နယ်မှာ ATM တွေပိတ်ထားသလိုတပတ်ကိုကြံငွေ3သိန်းအထိလောက်ကိုသာတူကင်စနစ်နဲ့ထုတ်ပေးနေတာဖြစ်ပြီးတော့တပတ်ကိုလူ85ယောက်ပဲထုတ်ပေးနေတာပါ။စစ်တွေမြို့နယ်မှာဆိုရင်တော့ကံဘောဇဗန်မှာငွေအပ်ထားသူတွေအနေနဲ့ငွေထုတ်မရတဲ့အကြောင်းနဲ့ပတ်သက်ပြီးမင်းမြန်းနာတွေကိုပြန်မဖြေချတဲ့အပြင်ဘဏ်ဝင်နှန်းတွေရဲ့ဆက်ဆံရေးအဆင်မပြေတာတွေနဲ့တခါတလေဘဏ်ဝင်နှန်းတွေရဲ့အော်ဟစ်တာတွေအထိပါကြုံတွေ့နေရတယ်လို့ငွေထုတ်ယူသူတွေကပြောပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းဗဟိုဘဏ်ကဘဏ်တွေအပေါ်ကန့်သတ်ချက်တွေချမှတ်ခဲ့တဲ့အတွက်ငွေထုတ်ရခက်တဲ့ပြဿနာတွေစပေါ်လာခဲ့တာပါ။ငွေထုတ်ရအဆင်ပြေစေဖို့အတွက်ငွေစင်းအကောင့်အသစ်တွေဖွင့်ကြပါလို့ဗဟိုဘဏ်ဒုဥက္ကဋ္ဌဦးဝင်းတော်ကတရင်းသာရှင်းလင်းပွဲတစ်ခုမှာပြောပြီးတော့အကောင့်အသစ်တွေဖွင့်ကြဖို့တိုက်တွန်းထားပါဗျ။မြန်မာနိုင်ငံမှာလူအများသုံးကြတဲ့ကမ္ဘောဇာဘဏ်ရဲ့ website မှာတော့လွယ်ကူစွာငွေသားထုတ်ယူနိုင်သည့်ငွေစင်းအကောင့်အသစ်ဆိုပြီးဘဏ်စင်းအသစ်၅မျိုးကိုကြီးညာထားပါဗျ။ဘဏ်စင်းအကောင့်အသစ်တွေကိုလူတိုင်းဖွင့်နိုင်ပြီးအမျိုးအစားလိုက်ကျပ်1000ကနေကျပ်10000အထိစတင်ထည့်ဝင်ငွေတွေကိုတတ်မှတ်ထားပါဗျ။စီးပွားရေးလုပ်ငန်းလုပ်နေကြသူတော်တော်များများကတော့ငွေအသွင်းအထုတ်လွယ်ကူအောင်နဲ့ငွေသားပမာဏအကန့်အသတ်မရှိထုတ်ယူနိုင်အောင်ဘဏ်စင်းအသစ်တွေဖွင့်ပြီးဆောင်ရွက်နေကြပါတယ်။ဝါခင်မှာရောင်းဝယ်ရေးကုမ္ပဏီဥက္ကဋ္ဌဒေါက်တာဆိုးထွန်းကဘဏ်စင်းအကောင့်အသစ်ကနေငွေထုတ်နိုင်ပေမဲ့ကန့်သတ်ချက်တွေရှိနေသေးတာကိုအခုလိုရှင်းပြပါတယ်
။အကောင့်ဟောင်းဆိုငွေသားထုတ်လို့မရအောင်အကောင့်အသစ်ကတော့ငွေသားထည့်ငွေသားပြန်ထုတ်လို့ရတော့။အမှန်လေအကောင့်ဟောင်းတော့အရင်တော့ထည့်ထားတဲ့ဟာဆိုသူကငွေပြန်ထုတ်လို့မရအောင်ငွေသားအကောင့် transfer နဲ့ပဲပေးချေတဲ့ဟာကိုတုံးတော့အကောင့်အသစ်ကြတော့ငွေသားထည့်ငွေသားပြန်ထုတ်တော့တော်တယ်ဟောတယ်ဆိုတော့ငွေရငွေသားထည့်တာလား account ဟောင်းတယ် account တွေကိုကြောင်းလို့မရဘူးသူကထည့်လို့မရဘူ
းရန်ကုန်တိုင်းရွှေလုံငန်းရှင်များအတွင်း YGEA ကလည်းရွှေစိမ်းနှုန်းထိမ့်ဖို့အတွက်ဆိုပြီး 99.99 ရာခိုင်နှုန်းအဖြစ်ရွှေတွေကိုဘန်တွေနဲ့ချိတ်ဆက်ပြီးပြည်သူတွေစီတိုက်ရိုက်ရောင်းချဖို့စီစဉ်နေပြီးတော့အဲ့လိုရောင်းချတဲ့အခါအရင်ကဖွင့်ထားတဲ့ဘဏ်အကောင့်ကငွေတွေနဲ့ဝယ်ယူလို့မရနိုင်ပဲအကောင့်အသစ်ဖွင့်ပြီးမှငွေသားနဲ့ဝယ်ယူလို့ရမယ်လို့အတိပေးထားပါတယ်ဒီအကြောင်းကိုရန်ကုန်တိုင်းရွှေလုံငန်းရှင်များအသင်းဥက္ကဋ္ဌဦးမျိုးမြင့်ရဲ့လူမှုကွန်ရက်အစာမျက်နှာမှာဖော်ပြထားပါတယ်ခင်ဗျာ
ကိုငင်းချမ်းပြောပြပေးခဲ့တာပါခင်ဗျာ View American တန်ခါနေတနေ့လာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါမြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကိုတင်ပြပြီးမှာတော့အခုတခါထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုလည်းပြောပြပေးပါဦးမယ်။ထိုင်းနိုင်ငံကယဟန်တော်နှစ်ပါးဟာတရားဓမ္မတွေကိုတမယိုးကြဟောကြားတဲ့ပုံစံမျိုးမဟုတ်ဘဲ Facebook လူမှုကွန်ရက်ကနေတဆင့်ပေါ်ပေါ်ပါပါနဲ့လူအများနားလည်နိုင်တဲ့ဇာတ်ရည်နဲ့ဟောပြောနေတာအတော်လေးလူကြည့်များနေပါတယ်။သူတို့ရဲ့တရားရည်ထုတ်လွှင့်မှုအစီအစဉ်ကိုကြည့်ရှုသူနှစ်တန်းခွဲကျော်ရှိနေပြီးဝေဖန်သူတွေလည်းရှိကြပါတယ်။ဒီအကြောင်း writer သတင်းကိုအခြေခံပြီးတော့ကိုအောင်မြတ်သူကပြောပြပေးပါမယ်ခင်ဗျာ။
ထိုင်းဗုဒ္ဓဘာသာသံဃာတစ်ပါးဖြစ်တဲ့ဖရမဟာပိုင်ဝမ်ဝါရဝန်တို့ဟာတယ်လီဖုန်းကို၃ချောင်းတောက်ထရိုင်ပေါ့ပေါ့တင်မိုက်ခရိုဖုန်းကိုဖွင့်ထားပြီးသူ့ရဲ့စတူဒီယိုခန်းလေးထဲကနေအဖော်ယဟန်တမနဲ့အတူတောက်ကြညတိုင်းတရားဓမ္မဆွေးနွေးချက်တွေကို Facebook ကနေဓာတ်ရိုက်ထုတ်လွှင့်မှုပြင်ဆင်နေတာဖြစ်ပါတယ်။ထိုင်းလူအဖွဲ့အစည်းနဲ့ဗုဒ္ဓဘာသာကိုရီမောစရာတွေနဲ့ဆက်ဆက်ပြီးပေါ့ပေါ့ပါပါနဲ့လူအများနားလည်အောင်ယဟန်နှစ်ပါးကဟောကြားနေတာပါဘာသာရေးမှာဗန်းစကားတွေအစားထိုးပြီးနေစဉ်ဘဝတွေကိုဘာသာရေးရလိုက်နာနိုင်အောင်လမ်းညွှန်ပြနေတာပါပြီးခဲ့တဲ့ပတ်တွေတွင်အင်တာနက်ပေါ်ကဒီဟနပါရဲ့တရားဆွေးနွေးမှုကိုလူကြိုက်များမှုမြင့်တက်ခဲ့ပြီးသူတို့ရဲ့တောက်ကြနေဓာတ်ရဲထုတ်လွှင့်တဲ့ဆက်မှုတွေကလည်းမနစ်ပိုင်းတွင်လူသိန်းခန်းအထိကြီးစုသူများပြခဲ့ပါတယ်ဒါပေမဲ့လို့ဗုဒ္ဓဘာသာနဲ့ပတ်သက်ပြီးယဟန်ပိုင်ဝန်ကသူ့ရဲ့စိတ်ပူပန်မှုကိုအခုလိုပြောပါတယ
်ธรรมะของพุทธเจ้าไม่เอาแต่ว่ารูปแบบอ่ะ
ဘုရားရဲ့တရားတော်တွေကခင်နောက်မကြပါဘူး။သင်ကြားနည်းတွေကသာခင်နောက်ကြနေတာပါ။ခုလိုစီမင်းတင်းကြလွန်တဲ့ရှေးရိုးနည်းတွေနဲ့ဘုရားဘာသာမပြန့်ပွားနိုင်ပါဘူး။တချို့အသက်ကြီးတဲ့သူတွေအတွက်ပဲအဆင်ပြေမှာပါ။မိကွန်းထုတ်ချင်တာကဘုရားဘာသာဟာလူကြီးတွေအတွက်ပဲလားဆိုတာပါပဲ။သူတို့သေဆုံးကုန်ကြမှာပါ။လူငယ်တွေစီကိုဘာသာရေးရောက်မလာရင်အနာကအဲ့ဒီနေရာဘာနဲ့အစားထိုးမှာလဲ။သူတို့ဘာသာရေးကိုစွန့်ခွာသွားတာမျိုးဥစဉ်မလိုချင်ပါဘူး။
ထိုင်းနိုင်ငံရဲ့ COVID ကူးစက်မှုအမြင့်ဆုံးကာလတွေဖြစ်တဲ့ညမထွက်ရအမိတ်ထုတ်ပြန်လာတဲ့လတွေအတွင်းယဟန်နှစ်ပါးရဲ့ဓာတ်ရိုက်ထုတ်လွှင့်မှုစတင်ခဲ့တာဖြစ်ပြီးလူတွေအိပ်ယာမဝင်ခင်စိတ်သက်သာရစေခဲ့တာလည်းဖြစ်ပါတယ်။အဖော်ယဟန်နှစ်ပါးဖြစ်တဲ့ဖရမဟာဆွန်ပွန်တလပူတူကလည်း Facebook follower 1.4 million လောက်ရှိပါတယ်။ဆွန်ပွန်ကတရားဓမ္မနဲ့ခေတ်ပေါ်နှီးပညာတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်။
แต่ว่ารูปแบบเนี่ยมันก็คงเหมือนรายการนะทําไงให้คนดู
ว่าพี่เจ้าเนี่ยဝင်ทัวร์ยินอยู่เนเน่ไปลาจ๋าတွေ့ရပါလိမ့်မယ်အထူးသဖြင့်ကိုဗစ်ကြောင့်ဘဝနေထိုင်မှုတွေကြောင်းလဲသွားတာမျိုးဦးစင်းတို့ online ကိုအသုံးပြုကြပါလိမ့်မယ်လူတွေရောယဟန်တွေရောဖုန်းသုံးကြပါလဲဒါကြောင့်မလို့တရားတော်တွေကိုလည်းဖုန်းနဲ့လည်းဟောကြားသင်ပါတယ
်ယဟန်ပိုင်ဝန်နဲ့ဆွန်ပွန်တို့ဟာထိုင်းလူငယ်ပိုင်းမှာခေတ်စားပြီးမဲ့လဲဗုဒ္ဓဘာသာဝင်ရှေးယူဆွဲတွေကတော့သူတို့ကိုပြစ်တင်ဝေဖန်ကြပါတယ်ထိုင်းနိုင်ငံမှာဗုဒ္ဓဘာသာအရယဟန်တော်တွေဟာစကားနှဲပြီးတော့တီတီငင်ငင်နဲ့မျက်လွှာချပြီးတရားဟောကြားရတာမျိုးပါပြီးကြရလားတွေကတော့အဲ့ဒီယဟန်နှစ်ပါးကိုထိုင်းလွှတ်တော်ရဲ့ဘာသာရေးဆိုင်ရာကော်မတီတစ်ခုကနေဆင့်ခေါ်ပြီးသူတို့ရဲ့အွန်လိုင်းဟောပြောချက်တွေကိုစစ်ဆေးကြားနာပါတယ်ဘာသာရေးနဲ့မလျော်မကန်ဖြစ်စေမဲ့ရဲရွှင်ပဲလှုပ်တာတွေကိုရှော့ပေါ့ဖို့ထိုင်းလွှတ်တော်ကသတိပေးခဲ့တာပါ Facebook follower တူဖြစ်တဲ့ Honor B Tammy ဆန်ကတော့ဒီတန်ခါနှစ်ပါးရဲ့ဗုဒ္ဓဘာသာနဲ့ပတ်သက်တဲ့ Facebook Live အစီအစဉ်ပေါ်အကောင်းမြင်ပါတယ
် You know like I would say that watching their lives I would say
ပြောချင်တာကသူတို့ရဲ့တိုက်ရိုက်ထုတ်လွှင့်မှုအစီအစဉ်ကိုကြည့်ရတာနည်းနည်းတော့အပြုသဘောခံစားရပါတယ်အနည်းဆုံးတော့အခုလိုကပ်ဘေးကာလမှာကျမတို့လိုအပ်နေတဲ့အရာပဲလीနေ့တူပါစိတ်ဖိစီးမှုတွေနဲ့နေထိုင်နေကြပြီးဒီနေ့တာဘဝအမောနည်းနည်းပြည်တာပေါ့
ယဟန်ပိုင်ဝင်ရဲ့အသက်32နှစ်အရွယ်ပိသက်တူကလည်းအခုလိုအွန်လိုင်းကခေတ်ပေါ်နှီးပညာသုံးပြီးတရားဟောကြားမယ်ဆိုရင်ယဟန်တော်တွေအနေနဲ့တရားနာပိသက်တွေရဲ့ဓာတ်ရိုက်မေးမြန်းမှုတွေမှတ်ချက်တွေကိုလည်းဖတ်ရှုနိုင်တာမို့တကူတွေကပဲတရားဓမ္မဟောကြားရတာမျိုးနဲ့ကွဲပြားတယ်လို့ဆိုပါရခင်ဗျာ
ကိုအောင်မြတ်သူပြောပြပေးခဲ့တာပါခင်ဗျာတော်ရချင်တို့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်တနင်္လာညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်မကြခင်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခဏတွေကိုဆက်လက်တင်ပြပေးတော့ပါမယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
တော်ရရှိနောက်ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာဒီအစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာပြင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ပြပေးသွားတော့မှာမို့ပထမအဦးဆုံးတော့သတင်းတောက်မှတ်စုအစီအစဉ်နဲ့စပါမယ်စစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအာဆီယံထိပ်သီးညီလာခံမဖိတ်ဖို့အာဆီယံကဆုံးဖြတ်ခဲ့တဲ့အပေါ်စစ်ကောင်စီကောင်းဆောင်ကဘလို့တုံ့ပြန်ထားပါတယ်။ဒါအပြင်အခုနှစ်သတင်းကြော်ကာလမှာဆီယာနာသိမ်းပြီးနောက်ဖမ်းဆီးထားတဲ့တက်ကြွလှုပ်ရှားသူနဲ့သတင်းသမားတချို့ကိုလူငယ်ချမ်းသာတွင်ပေးခဲ့ပါတယ်။ဒီလိုအခြေအနေတွေနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့သတင်းတော်မှဆုအစီအစဉ်ကနေမက်ခင်ဖြူထွေးကတင်ပြပေးထားပါတယ်ခင်ဗျာ
။နာမည်အင်္ဂါနေ့ကနေကြာပါပြီနေ့အထိ၃ရက်တိုင်ကျင်းပမယ့်အာဆီယံထိပ်သီးညီလာခံမှာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမဖိတ်ဖို့ဆုံးဖြတ်ခဲ့တာပါမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဘရူနိုင်းနိုင်ငံရဲ့ဒုတိယနိုင်ငံသားရေးဝန်ကြီးအိုင်ဝမ်ယူဆပ်ကမြန်မာနိုင်ငံကိုတွားရောက်နိုင်ဖို့နဲ့ဖမ်းဆီးခံထားရတဲ့ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံဝင်ရဖို့တောင်းဆိုထားပါတယ်အခုလိုအာဆီယံအထူးကိုယ်စားလှယ်ရဲ့တောင်းဆိုချက်တွေမှာနှိမ့်နိုင်လို့မရတာတွေရှိနေတယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသတင်းကြုတ်အထိတ်မှမိန့်ခွန်းထဲမှာပြောကြားခဲ့ပါတယ
်အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်အဖြစ်မြန်မာနိုင်ငံလာရောက်ရေးကိစ္စမှာလည်းအစိုးရတောင်းဆိုချက်များအမျိုးမျိုးနဲ့ဖြစ်ပေါ်လာတဲ့အတွက်ကြောင့်ညှိနှိုင်းဆွေးနွေးမှုများပြုလုပ်နေရဆဲဖြစ်ပါတယ်။နိုင်ငံတစ်ခုကအုပ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးကိုပိုင်းခြားခွဲဝေပြီးဆောင်ရွက်ပါတယ်။လိုအပ်ချက်အရတိကျထုတ်ပြန်တဲ့အမိန့်နဲ့ဥပဒေများကအပပိုင်းခြားဆောင်ရွက်မှုအတိုင်းလိုကြတာဖြစ်ပါတယ်။ကျွန်တော်တို့နိုင်ငံဟာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရဆောင်ရနေတယ်ဆိုတာအကျဉ်းချထားပြီးဖြစ်ပါတယ်အာဆီယံကုသိုလ်ရဲ့တောင်းဆိုမှုတွေမှာနှိမ့်နှိုင်းပြီးတော့မရနိုင်တာတွေရှိပါတယ်ဘယ်လိုပဲဖြစ်စီကျွန်တော်တို့နိုင်ငံတွေနဲ့အာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တာနဲ့ညီအကောင်းဆုံးဖြစ်အောင်ဆောင်ရွက်တော့မှာဖြစ်ပါတယ်အာဆီယံထိပ်သီးအစည်းအဝေးနဲ့အာဆီယံပေါင်းအစည်းအဝေးများကိုလည်းအာဆီယံရဲ့အခြေခံမူများနဲ့ညီဆက်လက်ဆောင်ရွက်နိုင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်
နိုင်ငံပိုင်သတင်းမီဒီယာကတဆင့်ပြောကြားခဲ့တဲ့စစ်ကောင်စီခေါင်းဆောင်ရဲ့မိန့်ခွန်းထဲမှာသတင်းကျုပ်အထိတ်မဲ့လူငယ်ချမ်းသာခွင့်တွေပေးမယ်လို့ပြောဆိုခဲ့ပြီးတဲ့နောက်စုဘူးဆန္ဒပြမှုတွေထဲမှာပါဝင်ပြီးအရေးယူခံရသူတွေကိုလူသားချင်းစာနာထောက်ထားမှုကိုအလေးထားတဲ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှ419အရာပြန်လွတ်ပေးလိုက်တယ်လို့အောက်တိုဘာလ18ရက်နေ့နေ့စွဲနဲ့ထုတ်ပြန်ထားပါတယ်။ဆီယာနာသိမ်းပြီးတဲ့နောက်ဆန္ဒပြလို့ပြည်တံချခံထားရတဲ့အကျဉ်းသား1300ကျော်ကိုကန့်သတ်ချက်နဲ့လူငယ်ချမ်းသာခွင့်ပြုလိုက်တယ်လို့အမှုရင်ဆိုင်နေရသူ4300ကျော်ကိုလည်းအမှုပိတ်သိမ်းပြီးလွှတ်ပေးမယ်လို့ကြေညာထားပါတယ်။ပြန်လွှတ်ပေးလိုက်သူတွေရဲ့သတင်းတောက်တွေလည်းပါဝင်ပြီးဒီထဲမှာအလုတ်ကျန်းနဲ့ထောင်တန်းနှစ်နှစ်ချခံထားရတဲ့ဘိမ့်မြို့အခြေဆိုင် DPP သတင်းတောက်ကိုအောင်ကျော်ကိုလည်းခံဝင်ကလေးနဲ့လွှတ်ပေးခဲ့ပါတယ်။သူကတော့မြန်မာနိုင်ငံရေးဖြစ်စဉ်ပြောင်းလဲမှုမှာပါဝင်သူအားလုံးကိုပြန်လွှတ်ပေးဖို့လိုတယ်လို့ပြောပါတယ်
။အဲဒီသတင်းမှတွေရှိပါတယ်ကျွန်တော်မြန်မာပြည်သူတွေပါပြည့်ပြည့်နေတဲ့အားဒီကိုဒါအားလုံးကမှန်တိုင်းပြပါပေါ့။အဲ့တော့ဒီသတင်းသမားတွေကိုဖန်ကြည့်ရတဲ့ဆီကတော့ဒါကျွန်တော်တို့ဒီအားလုံးဒါတစ်ကမ္ဘာလုံးမှာတစ်ကမ္ဘာလုံးကအောက်ကြီးနေတဲ့သူတွေပေါ့လေဒီမှာပြမှာပါဖြစ်နေလဲဆိုတော့မသိအောင်လို့ဒါအဲ့လိုမျိုးဖန်ကြည့်ရလို့ပဲကျွန်တော်ကမြင်တယ်။အဲ့လက်ရှိချိန်မှာလည်းကျွန်တော်တို့ဒီသူတို့ပြန်လွှတ်ပေးတဲ့သူတွေနဲ့အများစုကတော့အခြေထဲမှာတော့ဒီနိုင်ငံရေးဒီဖြစ်စင်မှာပေါ့လေ။ကြောင်းနေမှုဖြစ်စင်မှာဖန်ကြည့်ခံရသူတွေအများစုတက်တည်သေးတယ်။အဲ့သူတို့လည်းဆက်လက်ပြီးတော့လုံလောက်ဖို့လည်းလိုရပေါ့
။ဆီယနာတိန်းနာကိုစန့်ကျင်ဆန္ဒပြတဲ့ကိစ္စနဲ့ဖန်စီထိန်သိမ်းထောင်နှံချမှတ်ခံရသူတွေကိုစစ်ကောင်စီကပြီးခဲ့တဲ့တနင်္လာနေ့မှာပြန်လွှတ်ပေးခဲ့ပေမဲ့လို့တချို့ကတော့နိုင်ပိုင်းအတွင်းမှာပဲပြန်လဲဖမ်းဆီးတာကြုံရတာကြောင့်အများစုကပြစ်တင်ဝေဖန်နေကြပါတယ်။ဒါအပြင်ပြန်ပြီးဖမ်းဆီးခံရသူတွေရဲ့မိဘတွေကတော့ထက်တိုးပုံမှန်တွေနဲ့ရင်ဆိုင်ရတော့မယ်သူတို့ရဲ့ကလေးတွေအတွက်ပို့ပြီးတော့စိုးရိမ်မိတယ်လို့ VOA ကပြောပါတယ်။ငါတို့ကမလွတ်ပါနဲ့သူ
တို့တွေ၆လဖြစ်နေပါပြီ။အမေတို့လည်းပြင်းမရနေပြီလေ။ညမလေးလာပြပြီးတော့ပါလို့ကြာလာပြန်ဖမ်းနေပြီးအမှုတွေဖတ်တတ်တယ်။ကျန်တဲ့ငယ်မလို့များလည်းအတီးရောကာခင်ရတဲ့ခါတဲ့အာခင်လေးအတီးရအမှုကြပြီးနောက်တော့အကုန်ပြန်ဖမ်းနေတာလေအတီးလိုပဲဒီဘာတွေလည်းပူသွင်းနေကြတာပဲ
အစ်စိမ်မျိုးနယ်ကဖမ်းဆီးခံရသူအများစုက
ပုံမှန်တိတွေနဲ့ဆွဆွဲခံရဖို့များတယ်လို့သတင်းတွေထွက်ပေါ်နေတဲ့အကြောင်းလဲဖန်ဆီးခံရသူတဦးရဲ့အိမ်သားတစ်ယောက်ကပြောပါတယ်
မမေတွင်ကမမေရတနေတယ်ကိုသူ့ကိုနှစ်ခါပထမတစ်ခါလည်းအဲ့လိုပဲလွတ်မယ်ဆိုပြီးတန်းစီရင်းထဲမှာပြန်ခေါ်သွားတယ်။နောက်တစ်ခါကျတော့ထောင်ဘူးကအရှင်ကြီးကိုရောက်ပြီးတာမှာပြန်ခေါ်သွားတယ်ဆိုတော့ဟိုဒီဘက်ကတစ်ခါညီမောင်မိသားစုနေတဲ့ရလဲခံစားရတယ်ပေါ့။အမိအနေကျတော့ဗာကြီးအစ်တိဆိုင်မှာပေါ့နော်။ဟိုကိုအောင်နေနေတိုင်းနေနေအောင်ဟိုပုံမှန်လေးနေလို့ရအောင်လဲလွတ်ပြီးလွတ်ပြီးလို့ပြီးတော့ထုတ်ပြီးသေးအရှင်ရောက်ပြီးတာမှာပြန်ခေါ်သွားတော့ခံစားချက်ကတော့အဆင်မပြေဘူးပုံမှန်ထက်ကမှာ1 2 2ပေါ့နော်။အဲ့ဒါပြန်ခေါ်သွားတာလေ။သူတို့ရေလူမာပြီးတော့လွတ်လိုက်တာပါအမှန်ငယ်လွတ်မယ်တယ်မှာမပါဘူးဆိုပြီးတော့ဟိုအဲ့လိုမိသားစုနဲ့အောင်ပြုတ်ခွင့်ရပါနဲ့လို့ပြန်ခေါ်သွားတာ
ပြန်လဲလွတ်မြောက်လာသူတချို့ကတော့ဖမ်းဆီးခံထားရတဲ့ကာလမှာအကြမ်းဖက်နှိပ်စက်တာတွေခံခဲ့ရတယ်လို့ပြောဆိုထားပါတယ်အခုလိုဖမ်းဆီးထားတဲ့သူတွေကိုစစ်ကောင်စီဘက်ကခံဝင်ထိုးခိုက်ပြီးပြန်လွတ်ပေးရရှိနေပေမဲ့အာဆီယံပါဝင်နိုင်ငံတွေကတိုင်ဝမ်ကတော့သူတို့ပေါ်ထားရှိတဲ့သဘောထားနဲ့ဖိအားတွေကိုပြောင်းလဲသွားမှာမဟုတ်ဘူးလို့နိုင်ငံကလူ့ခွင့်ရေးအဖွဲ့တွေကတုံ့ပြန်ပြောဆိုကြပါတယ်ကုလသမဂ္ဂတူရမှုချုပ်ယုံပြောခွင့်ရစတီဖင်ဒူဂျာရစ်ကတော့ဖန်ဆီးခံထားတဲ့ဒေါန်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လွှတ်ပေးဖို့နဲ့အကြမ်းဖက်မှုတွေကိုရပ်တန့်ဖို့တောင်းဆိုထားပါတယ်။စစ်ကောင်စီခေါင်းဆောင်ကိုအာဆီယံကထိပ်သီးအစည်းအဝေးမဖိတ်ဖို့ဆုံးဖြတ်ထားသလိုလာမယ့်ဒီဇင်ဘာမှာကျင်းပမယ့်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ9နိုင်ငံ G7 အဖွဲ့နိုင်ငံသားရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဝန်ကြီးအဆင့်အစည်းအဝေးတက်ရောက်ဖို့ကိုလည်းဖိတ်မှာမဟုတ်ဘူးလို့ UK အစိုးရကပြီးခဲ့တဲ့အင်္ဂါနေ့တုန်းကပဲပြောဆိုထားတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတောင်မှတ်စုစီစဉ်ကနေတင်ဆက်လိုက်ရပါတယ်ရှင
်မကင်ပြထွေးစူးစီးတင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးသွားပါမယ်အခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ်ရုရှားဟာအရှိတောင်အာရှနိုင်ငံများအသင်းအဖွဲ့ဝင်နိုင်ငံတွေနဲ့ဆွေးနွေးမှုတွေအစီအစဉ်တွေကနေတဆင့်အရှိတောင်အာရှဒေသမှာသူ့ရဲ့ဩဇာလွှမ်းမိုးမှုကိုချွတ်ချက်တင်နိုင်ရေးစူးစမ်းနေတယ်လို့သုံးသပ်သူတွေကပြောပါတယ်။ဒါပေမဲ့လည်းဒေသတွေမှာစီးရီးအရာဒါမှမဟုတ်လဲငွေကြေးအင်အားအရာပိုပြီးကြီးထွားလာမယ့်အနေအထားမရှိဘူးလို့လည်းသုံးသပ်သူတချို့ကရှုမြင်ကြပါတယ်။လူခန့်ရဲ့သတင်းဆောင်မကိုဒီသတင်းပါစီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကတင်ပြပေးထားပါတယ်ခင်ဗျာ။
ရှိတောင်အာရှဒေသတွင်ရုရှားရဲ့ဩဇာချက်ထွင်မှုကြိုးစားမှုတွေထဲမှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်10နိုင်ငံနဲ့ကုန်သွယ်ရေးနဲ့ယင်းနှိမ့်မြုံနှံမှုပူးပေါင်းဆောင်ရွက်ရေးဒီဂျစ်တယ်စီးပွားရေးနဲ့ရေရှည်တည်တံ့နဲ့ဖွံ့ဖြိုးတိုးတက်ရေးတို့ကိုအလေးထားပြီး9နှစ်တာလမ်းပြမြေပုံကိုချက်မှတ်ထားတာလည်းပါဝင်ပါတယ်။တစ်ချိန်တည်းမှာပဲဆက်ထမအချိန်မြောက်ရှေ့ပိုင်းစီးပွားရေးဖိုရမ်ကိုလည်းပြီးခဲ့တဲ့လအတွင်းရုရှားနိုင်ငံဗလာဒီဗော့စတော့ခ်မှာကျင်းပခဲ့ပါတယ်။ရုရှားအပါအဝင်အာမေးနီးယား၊ဘယ်လာရုစ်၊ကာဇက်စတန်၊ကာဂျစ်စတန်တို့ရဲ့စီးပွားရေးဆိုင်ရာအဖွဲ့ဖြစ်တဲ့ Eurasian Economics Union နောက်ရုရှားနဲ့အာဆီယံကြားချိတ်ဆက်နိုင်ရေးဗီယက်နမ်ကပေါင်းကူအဖြစ်ဆောင်ရွက်ခဲ့တာပါ။အင်ဒိုပစိဖိတ်ဒေသရင်းတန်နမန်ရေးရာအပြောင်းလဲတွေကိုတုံ့ပြန်တဲ့အနေနဲ့ရုရှားအစိုးရကဒေတာရင်းမှာနိုင်ငံရေးအရာပူးပေါင်းဆောင်ရွက်မှုတွေကိုထိန်းထားနိုင်ရေးကြိုးစားလာနိုင်တယ်လို့သုံးသပ်သူတွေကခန့်မှန်းကြပါတယ်။ငြိမ်းချမ်းရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာကမ္ဘောဒီးယားအဖွဲ့ Cambodian Institute for Cooperation and Peace က Bradley Mark ကအခုလိုသုံးသပ်ပါတယ
်။ Russia wants to be seen as a global power for its own domestic audience.
ရုရှားဟာကမ္ဘာအင်အားကြီးနိုင်ငံတစ်ခုအဖြစ်သူ့ပြည်တွင်းမှာရှုမြင်ခံရဖို့လိုလားနေတာပါဒေတာတွင်းမှာတီးခြားရပ်တည်နေတဲ့နိုင်ငံတစ်ခုအနေနဲ့ရှုမြင်စေချင်တာမဟုတ်ပါဘူးဒါအပြင်ပိုလန်မှစီမံကိန်းကနေတဆင့်အရှိတောင်အာရှနဲ့ဗဟိုအာရှနောက်ဥရောပကိုဆက်နွယ်မှုလမ်းတွေတိုးချဲ့မှုအခြေခံအဆောက်အအုံပိုင်းဆိုင်ရာတိုးချဲ့မှုတွေနဲ့အရှိတောင်အာရှဒေတာကိုဝင်ရောက်ဖို့လမ်းကလည်းအတော်လေးလွယ်ကူပါတယ်အရှိတောင်အာရှဒေသတွင်စီးပွားရေးဇင်းညံတွေချိတ်ဆက်မှုဖြစ်တာနဲ့အညီကုန်သွယ်ရေးတိုးမြင့်ရေးအတွက်အကျဉ်းအိနဲ့ဆွေးနွေးမှုတွေလည်းရှိနေပါတယ
်။ဩစတြေးလျ၊အိန္ဒိယ၊ဂျပန်နဲ့အမေရိကန်တို့ရဲ့ Quad အဖွဲ့ပေါ်ထွက်လာမှု၊နောက်ဩစတြေးလျ၊ဗြိတိန်နဲ့အမေရိကန်တို့ရဲ့ AUKUS ရေတပ်မဟာမိတ်တွေကြောင့်လည်းရုရှားဘက်ကမကြေမနက်ဖြစ်တယ်လို့သုံးသပ်သူတဦးကပြောပါတယ်။ဒီနှစ်ဖွဲ့စလုံးကတော့တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုချိန်ညှိ၍ရည်ရွယ်တာဖြစ်ပါတယ်။ဒီကနေ့ခင်မှာရေပန်းအစားဆုံးကိစ္စတွေတဲ့ကတစ်ခုကတော့ အမေရိကန်တီထွင်လိုက်တဲ့အင်ဒိုပစိဖိန်မဟာဗျူဟာတို့ဆိုတာပဲဖြစ်ပါတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေလာဗရော့ကအစ်မြင့်ရရှိကြီးတွေစီးပွားရေးခေါင်းဆောင်တွေနဲ့ပညာရှင်တွေပါတဲ့မော်စကိုအခြေစိုက်အဖွဲ့နိုင်ငံခြားရေးနဲ့ကာကွယ်ရေးမူဝါဒဆိုင်ရာကောင်စီရဲ့29ချိန်မြောက်အစည်းအဝေးမှာပြောပါတယ်။အာဆီယံရဲ့ဖွဲ့စည်းတည်ဆောက်မှုအောက်မှာပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းတည်ရှိခဲ့တဲ့အာရှပစိဖိတ်ဒေသတွေဖွဲ့စည်းမှုပုံစံတွေဟာဒါတွေအလုံးကြောင့်တရွေ့ရွေ့ဆုပ်ယုပ်ရော့ပါတဲ့လမ်းကြောင်းကိုတွားနေပြီလို့လဲရုရှားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဩစတြေးလျ၊ဗြိတိန်နဲ့အမေရိကန်တို့ရဲ့ AUKUS မဟာမိတ်ဟာဆိုရင်ဒေသတွေမှာအထူးသဖြင့်တောင်တရုတ်ပင်လယ်ပြင်အတွင်းမှာတခြားအင်အားကြီးနိုင်ငံတွေဘက်ကပိုပြီးပြင်းပြင်းထန်ထန်ဆောင်ရွက်လာရေးစွန့်ပေးသလိုဖြစ်နိုင်တယ်လို့မလေးရှားကာကွယ်ရေးဝန်ကြီးဟီရှာမူဒင်ဟူစိန်ကလွှတ်တော်မှာပြောဆိုခဲ့တာပါ။ AUKUS အရေးကြောင့်ဒေသတွေမှာကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးနောက်လာအတွင်းဘရူနိုင်းမှာကျင့်ပဖို့ရှိတဲ့အာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာမျှော်လင့်ကြောင်းမလေးရှားကာကွယ်ရေးဝန်ကြီးဟူစိန်ကပြောပါတယ်။ဒါပေမဲ့လည်းရှီတောင်အာရှဒေသတွင်းကမြန်မာနဲ့ဗီယက်နမ်ကလိုရင်တခြားနိုင်ငံတွေအပေါ်ဩဇာညောင်းနိုင်မဲ့စစ်အင်အားငွေချေဒါမှမဟုတ်လဲကုန်သွယ်ရေးသဘောတူညီချက်မျိုးရုရှားမှာရှိတယ်ဆိုတာကိုတော့သုံးသပ်သူတွေကလက်မခံကြပါဘူး။စင်ကာပူ ISEAS Yusuf Ishaq Institute က Iran Story ကအခုလိုပြောပါတယ်
။ Russia sees itself as a great power.
ရုရှားကသူ့ကိုယ်သူအင်အားကြီးနိုင်ငံတစ်ခုလို့ရှုမြင်ထားတာ
ပါ။ Once a seat at table, it sees that as its birth.
နေရာတစ်ခုရလို့ပြီးဒါမွေးရပါခွင့်ရတစ်ခုလို့ယူဆထားတာပါ။ခန်းစားပိုင်ခွင့်တစ်ခုလို့စဉ်းစားထားတာပါ။ဒါပေမဲ့လည်းအလုံးစုံဩဇာညောင်းမှုမရှိဘူးဆိုတော့ဘက်စုံပါဝင်တဲ့အဖွဲ့အစည်းကိုတော့မကြိုက်ပါဘူး
။အာဆီယံဒါမှမဟုတ်လေ East Asia Summit မှာရုရှားအစိုးရအနေနဲ့အားကောင်းတဲ့ဩဇာမရှိဘူးလို့လည်း story ကပြောပါတယ်။အာဆီယံပေါ်ရုရှားရဲ့အစဉ်လာဩဇာညောင်းမှုကအကန့်အသတ်နဲ့သာရှိပြီးမြန်မာနဲ့ဗီယက်နမ်ကိုလက်နက်ရောင်းချမှုသာရှိပါတယ်။ဆေးခေတ်ကာလနီနီကတ်ကပူးပေါင်းဆောင်ရွက်မှုရဲ့အမွေအဖြစ်တခြားဘေးနိုင်ငံနဲ့မှမရှိတဲ့နီလန်မျိုးနဲ့ရုရှားနဲ့ပူးပေါင်းဆောင်ရွက်မှုဖြစ်တယ်လို့ဗီယက်နမ်ဘက်ကရှင်းရှင်းလင်းလင်းပြတ်သားထားကြောင်းလဲငင်းချမ်းရင်နဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာကမ္ဘောဒီးယားအဖွဲ့ကဘရက်လီမတ်ကပြောပါတယ်။ဒီယူဆချက်အတိုင်းပဲစင်ကာပူ ISEAS Yusuf Ishaq Institute က Iran Story ကလည်းပြောပါတယ်။ရုရှားဟာအပြန်အလှန်ကူးလူဆက်ဆံသူအဖြစ်သာရှိပြီးတခြားနိုင်ငံတွေဖြစ်တဲ့ဗြိတိန်လိုနိုင်ငံမျိုးကအရှိတောင်အာရှမှာရုရှားထက်အကျိုးစီးပွားပိုပြီးများတယ်လို့လည်းသူကထောက်ပြပါတယ်။ Iran Story ကအခုလိုဆက်ပြီးပြောပါတယ
်။ It's a player in the region, but it's not a major player.
ဒီစားရမှာပါဝင်ပတ်သက်သူတူဖြစ်ပါတယ်ဒါပေမဲ့အဓိကကျတဲ့ပါဝင်ပတ်သက်နေတဲ့သူမဟုတ်ပါဘူးစစ်တပ်ကတက်ချက်မှုကလည်းမစိုးတလောက်တာရှိပါတယ်သူတို့ရဲ့အဓိကမိဖက်ကတော့ဗီယက်နမ်ပါဒါပေမဲ့ဗီယက်နမ်နဲ့စီးရဲလက်ချက်မှုတွေမရှိပါဘူးတခါတော့ရှိရလို့ပြောရမှာပါဆက်စုနစ်တွေနဲ့ချီပြီးကာဝေးပူးပေါင်းဆောင်ရွက်မှုရှိခဲ့တဲ့နှစ်နိုင်ငံအတွက်ဒါမျိုးကဖြည့်ဖို့ဖြစ်စင်တော့မဟုတ်ပါဘူး
စီဘွားရေးမျက်နှာစာဘက်မှာတော့ Eurasian Economists Union နဲ့ Singapore BNN တို့ကြားလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်တွေကြောင့်အနာဂတ်စီဘွားရေးဖွံ့ဖြိုးမှုအလားအလာကောင်းတွေစောင့်ကြည့်လာနိုင်တယ်လို့လည်းသူကပြောပါတယ်ရှင်
ပတ်တင်ကြီးတိုက်စီစဉ်တည်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာမကြခင်မှာတော့တက်တန်းရောင်တည်င်းလောအစီအစဉ်ကိုတင်ပြပေးတော့ပါမယ်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးကြပါလေကန္နဝင်ဂီတအကျော်မော်ကြီးဗီတိုဗင်လွန်ခဲ့တဲ့နှစ်ပေါင်း250ကျော်ကကွဲလွန်ခြင်းတစ်စိတ်တစ်ပိုင်းကြံခဲ့တဲ့ဒေသချင်းတစ်ပုဒ်ကို AI ဉာဏ်ရည်တုနည်းပညာသုံးပြီးအဆုံးသက်ရေးဆန်းနိုင်ကြပါပြီကန္နဝင်ဂီတပညာရှင်တွေနည်းပညာကျွမ်းကျင်သူတွေကသေးသွားတန်စင်ကိုနည်းနည်းနီးပါးအချိန်ယူဖန်တီးရေးဆက်ခဲ့ကြတာဖြစ်ပါတယ်ဗီတိုဗင်နဲ့ AI ပေါင်းစပ်ထားတဲ့ဂီတတန်ကိုခန်းစားနိုင်ဖို့မတ်ဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
ကနဝင်ဂီတအကျော်မော်ကြီးဘီတိုဗင်ရဲ့ 10th Symphony သေးသွားကိုဘီတိုဗင်အော်ကက်စထရာတန်ဆောင်တီးဝိုင်းကတီးခတ်နေကြတာဖြစ်ပါတယ်။ Ludwig von Beethoven 1828ခုနှစ်မှာ ကွယ်လွန်ခဲ့ခြင်းတို့ကတပိုင်းတစကြံခဲ့တဲ့ဒေသချင်းကို artificial intelligence AI ဉာဏ်ရည်တုနည်းပညာသုံးပြီးတော့အပြီးသက်ရေးဆက်ထားတာဖြစ်ပါတယ် Germany, Austria နဲ့ American နိုင်ငံတို့ကဂီတပညာရှင်တွေနည်းပညာရှင်တွေကနှစ်နှစ်နီးပါးအချိန်ယူပြီးတော့ကဏ္ဍဝင်ဂီတပညာရှင်ကြီးရဲ့ဒေသတွေကိုအဆုံးသတ်ဖန်တီးခဲ့ကြတာပါနည်းပညာအကူအညီနဲ့ရေးဆက်ထားတဲ့ 10th Symphony ကိုဘီတိုဗင်ရဲ့မွေးရမြို့ဖြစ်တဲ့ Germany နိုင်ငံ Bonn မြို့မှာ2022ခုနှစ်အောက်တိုဘာ9ရက်နေ့ကကဘာကိုပထမဆုံးမိတ်ဆက်တိခတ်ဖျော်ဖြေခဲ့ကြတာဖြစ်ပါတယ်ဘီတိုဗင်မွေးနေ့နှစ်250ပြည့်နဲ့2020ခုနှစ်မှာသူအပြီးမတတ်နိုင်ခဲ့တဲ့ဒေသချင်းကိုနည်းပညာအကူအညီနဲ့ရေးဆက်တိခတ်နိုင်ဖို့အတွက် Germany နိုင်ငံ Deutsche Telekom ကုမ္ပဏီက2019ခုနှစ်မှာစပြီးတော့နိုင်ငံတကာကကဏ္ဍဝင်ဂီတကျွမ်းကျင်သူတွေ AI နည်းပညာရှင်တွေနဲ့စူးစမ်းခဲ့ကြတာဖြစ်ပါတယ်ဘီတိုဗင်မဆုံးခင် 10th Symphony ဒေသချင်းကိုစရေးခဲ့ပေမဲ့သူဆုံးချိန်မှာဂီတသင်္ကေတအနည်းငယ်နဲ့အကျဉ်းချရေးထားတာတွေပဲကျန်ခဲ့ပါတယ်အဲ့ဒါတွေကိုနည်းပညာအကူအညီနဲ့ဆက်ပြီးရေးဆက်ခဲ့ကြတာပါဘီတိုဗင်ရဲ့ဒေသချင်းတွေကိုတသက်လုံးလေ့လာနေတဲ့ Austria လူမျိုးတေးရေးဆရာ Fighter Vasova က10th Symphony ဒေသချင်းအဆောင်တတ်နိုင်ဖို့အတွက်စူးစမ်းခဲ့သူတယောက်ဖြစ်ပါတယ်
။ Die haben wir in MIDI in diese Musiksprache umgesetzt und die ist in den AI in das AI System hineinkopiert.
သူရီယာတန်ဆောင်ကို digital နီးနဲ့ပေါင်းစပ်နိုင်တဲ့ MIDI နီးပညာသုံးပြီးတော့ဘီတိုဗင်အဆုံးမသက်ခဲ့တဲ့ 10th Symphony ဒေသတွေကို digital ဂီတသင်္ကေတတွေဖြစ်အောင်အရင်လုပ်ပါတယ်။အဲ့ဒီဂီတသင်္ကေတတွေကို AI နည်းပညာသုံးပြီးတော့ဘီတိုဗင်ဘလို့တိဆက်ခဲ့တယ်ဆိုတာကိုလေ့လာမှတ်သားစေပါတယ် AI ကနေဂီတပညာရှင်ကြီးတိဆက်နည်းနဲ့အပြောင်းအလဲလုပ်တတ်ပုံတွေကိုပြန်တွက်ချက်ပေးပါတယ် AI ကဖော်ထုတ်ပေးတဲ့ရလဒ်တွေကို American Record တက္ကသိုလ်က AI နည်းပညာကျွမ်းကျင်သူပေါ်မခစီကိုညပိုင်းလှမ်းပြီးတော့ပို့ပေးပါတယ် American နဲ့အချိန်ကွာတော့မနေ့တိုင်းမှာသူပြန်ပို့ထားတဲ့ကွန်ပျူတာနဲ့ဖန်တီးပေးထားတဲ့ဖြစ်နိုင်ခြေပေါင်းရာနဲ့ချီကိုပြန်နှောင်းထောင်ပြီးတော့ဘီတိုဗင်ကိုယ်တိုင်ရေးဆက်နိုင်မယ်လို့နီးဆက်ဆုံးယူဆလို့ရတဲ့ဒေသတွေကိုလက်ဖက်ရည်တော့ကော်ဖီတောက်ပြီးတော့ခန်းစားရွေးချယ်ခဲ့တာပါကျွန်တော်တို့တော့မနေ့တိုင်းမှာတိတ်ကိုလှပတဲ့အလုပ်ကိုလုပ်နေရတယ်လို့ပြောလို့ရပါတယ
်အမေရိကန်ပြည်ထောင်စုမှာရှိတဲ့ Rutgers တက္ကသိုလ်က AI နည်းပညာကျွမ်းကျင်သူပါမောက်ခအာမက်အန်ကာမောကနည်းပညာပိုင်းနဲ့ဒေသချင်းတွေကိုဆက်ပြီးရေးဆက်နိုင်ဖို့အတွက်အကူအညီပေးခဲ့ပါတယ်အခုလိုမျိုးဂီတနဲ့နည်းပညာကျွမ်းကျင်သူတွေပေါင်းဆက်ရေးဆက်ထားတဲ့ဒေသကိုတန်ဆောင်တီးဝိုင်းနဲ့အသေးအချာတိုက်ပြီးမှမိတ်ဆက်တိခတ်ပြခဲ့ကြတာပါ။တန်ဆောင်တီးဝိုင်းကြီးရဲ့ဂီတမှု Dark Captain က AI ဉာဏ်ရည်တုနည်းပညာအကူအညီနဲ့အပြီးသက်ဖန်တီးထားတဲ့ဒေသချင်းဖြစ်ပေမဲ့ Beethoven ရဲ့လက်ရာအငွေ့အသက်တွေလွှမ်းနေတယ်လို့ပြောပါရယ
်။ Es ist ja nicht so, dass der Computer die eine gültige Version ausgespuckt hat, sondern der Computer hat
mir Computer ကနေဂီတတန်ဆင်တစ်ခုမှကဖန်တီးပေးတာကိုလူကအနည်းဆက်ဆုံးရွေးချယ်ခဲ့တာဖြစ်ပါတယ်။ဘီတိုဗင်ကိုရိုင်းလဲဂီတတီးသွားတယ်ကိုအဲ့လိုပဲဖန်တီးခဲ့တာပါသူသွားလျာမှာဂီတဆောင်လေးတည်သွားပြီးတော့စိတ်ကူးရရင်ရလို့တီးသွားတယ်ကိုတီးကုန်းရေးဆက်ပါတယ်နောက်ဆုံးသူ့အတွက်အကောင်းဆုံးစိတ်ကြိုက်ဖြစ်ပြီးဆိုတဲ့တီးသွားကိုမှတီးခတ်တာပါအခု AI နဲ့အပြစ်သက်ဖန်တီးထားတာကိုသူ့လက်ရလားလို့မေးရင်ဟုတ်တယ်မဟုတ်ဘူးတီးကြကြပြောလို့မရပါဘူးနားထောင်နေရင်းနဲ့တချို့နေရာမှာသူကိုရိုင်းဖန်တီးထားတဲ့လက်ရလို့ခံစားရတာမျိုးရှိပါတယ်ဒါပေမဲ့ဘီတိုဗင်ကိုရိုင်းရေးဆက်ထားတာလားလို့မေးရင်တော့မဟုတ်ဘူးလို့ပဲဖြေရပါလိမ့်မယ်
လူကခန်းစားချက်နဲ့ရေးထားတဲ့အမှုပညာမျိုးဆက်ကဖန်တီးလို့မမိနိုင်ဘူးလို့ဝေဖန်သူတွေကတော့ပြောကြပါဗျ။အသေးကွဲအရက်မှုခေါင်းပေါ်ရေခဲစလုံးတင်ပြီးအရက်နာကြတက်တာအောင်ဘီတိုဗင်လုပ်ခဲ့တာမျိုးတွေကိုကွန်ပျူတာကမလုပ်ဖူးတဲ့အတွက်ထွက်လာတဲ့ဂီတတန်ဆင်တွေကတူနိုင်မှာမဟုတ်ဘူးလို့ထောက်ပြသူတွေလည်းရှိပါတယ်။တချို့ကတော့ကန်ဒဝင်ဂီတအကျော်အမော်ကြီးရဲ့တေးသွားတွေကိုနည်းပညာနဲ့ဖန်တီးတာကသူ့ပညာကိုစော်ကားသလိုဖြစ်တယ်လို့ပြောတာလည်းရှိပါတယ်။ဒါပေမဲ့တေးဆရာဖိုက်တာကတော့ဘီတိုဗင်ရေးခဲ့တဲ့ဂီတသင်္ကေတတွေကိုဆက်ကမှတ်ထားပြီးတော့သုံးသပ်ပြီးတဲ့အထက်မှာဂီတအကျော်အမော်ကြီးရဲ့ခန်းစားချက်တွေကိုပါဆက်ကမှတ်သားထားနိုင်လို့သိကိုအထောက်အကူဖြစ်တယ်လို့ပြောပါတယ
်။ Und es wurde ein paar mal gesagt, die KI kann das ja nicht machen, weil sie nicht betrunken war, weil sie nicht
AI ကလူလိုအသေးလည်းမကွဲဘူး၊အရက်လည်းမမူဘူး၊အရက်နာလည်းမကြဘူးတော့လူလိုခန်းစားတိဆက်နိုင်မှာမဟုတ်ဘူးလို့ပြောတာမျိုးကြုံမှုပါတယ်။တော်သေးတာပေါ့ဗျာ။အရက်မူးသူတွေနဲ့ကျွန်တော်အလုပ်လုပ်ဖို့ပါလေ။ပြောစရာမကောင်းဘူးဗျ AI ကအရမမူဘူးဆိုပေမဲ့ဘီတိုဗင်နဲ့ပတ်သက်တဲ့အရေးကြီးတဲ့အချက်တွေကိုဖော်ထုတ်ပေးနိုင်ပါတယ်ဘီတိုဗင်ကဂီတကိုခန်းစားရေးဆက်ခဲ့တဲ့အချက်ကအစ်ကိုအရေးပါတဲ့အချက်ပါအဲ့ဒါတွေပေါ်လွင်နေတဲ့သူ့ရဲ့ဂီတသင်္ကေတတွေကို AI ကဖတ်ပြီးတော့ခွဲခြမ်းစိတ်ဖြာနိုင်ပါတယ်ဆက်ကပြောပြတဲ့အနစ်သာရကိုကျွန်တော်တို့သိရတဲ့အတွက်အဆုံးသက်တေးသွားကိုထိထိရောက်ရောက်ရွေးချယ်နိုင်ခဲ့တာဖြစ်ပါတယ်
ဂ
ဘေးတိုဗင်ရေးစားခဲ့တဲ့ဒေသတွေရဲ့ဂီတသင်္ကေတတွေကို AI ဉာဏ်ရည်တုနဲ့မှတ်ခိုင်းပြီးတော့ဘယ်ဟာကသူ့လက်ရအစစ်ဖြစ်တယ်ဘယ်ဟာကမှားနေတယ်ဆိုတာတွေကိုဤပညာနဲ့ခွဲခြားနိုင်ဖို့အရင်လေ့ကျင့်ပြီးတော့မှအချိန်ယူတေးသချင်းကိုရေးဆက်ဆေးခဲ့တာပါဆက်ကဖန်ပြီးရေးဆက်ပေးတဲ့ဂီတတန်ဆင်ပေါင်းမြောက်များစွာတွေကမှဂန္ဓဝင်ဂီတပညာရှင်တွေတီးခတ်နားထောင်ပြီးတော့ 10th Symphony တေးသချင်းအဖြစ်နဲ့သတ်မှတ်ခဲ့ကြတာဖြစ်ပါတယ်တကယ်လို့ဘေးတိုဗင်သာအသက်ရှင်နေသေးရင်သူဂီတအတွက်ဤပညာကိုအသုံးချမှသိကြပါရဲလို့ဘေးတိုဗင် AI project ရဲ့အကြီးအကဲကပြောပါရဲ
Wenn ein Komponist wie Ludwig van Beethoven heute leben würde, dann hätte er wahrscheinlich nicht
Beethoven လိုဂန္ဓဝင်ဂီတတေးရေးကျော်မော်ကြီးတာဒီကလေးရှိနေခဲ့ရင်သူ့ကိုပံ့ပိုးမဲ့ဤပညာကျွမ်းကျင်သူအများကြီးသူ့စီမှာရှိရုံနေလည်းမဟုတ်ပါဘူးသူ့ရဲ့အမှုပညာတွေအဲ့ဒီဤပညာတွေကိုအသုံးချနိုင်အောင်သူကိုယ်တိုင်ထိုးဖောက်ဖန်တီးနေလိမ့်မယ်လို့ထင်ပါတယ်အမှုပညာဆိုတာတနေရာထဲမှာတသက်မှတ်ထဲရက်နေတဲ့အရာလို့ကျွန်တော်မမြင်ပါဘူး။ကဘာမှာပြောင်းလဲနေတဲ့အတိုင်းလိုက်ပြောင်းလဲနေတာပါ။အဲ့ဒါကိုလည်းဒီနေ့မျက်မြင်တွေ့နေရတာပါ
။ဂန္ဓဝင်ဂီတအကျော်အမော်ကြီး Ludwig von Beethoven စိတ်ကူးရတဲ့အခါခြာရေးခဲ့တဲ့စာသားအကျဉ်းတွေဂီတသင်္ကေတတွေကိုဤပညာနဲ့ပေါင်းစပ်ပြီးတော့နှစ်နှစ်နီးပါးဖန်တီးခဲ့တဲ့ 10th Symphony တေးသချင်းတန်းကိုအခုတော့ဂန္ဓဝင်ဂီတမြန်လို့သူတွေနားဆင်နိုင်ကြပါပြီ။သူရဲ့မွေးနေ့အနှစ်250ပြည့်မဲ့2020ခုနှစ်မှာဒီသချင်းကိုကဘာနဲ့မိတ်ဆက်နိုင်ဖို့စူးစမ်းခဲ့ကြပေမဲ့ကိုဗစ်ကပ်ရောဂါကြောင့်အချိန်မီမိတ်မဆက်နိုင်ခဲ့ကြပါဘူး။ဒါပေမဲ့တစ်နှစ်လောက်အချိန်ပိုကြာသွားတဲ့အတွက်ပို့ပြီးတော့ကောင်းမွန်တဲ့တန်ဆောင်တေးသချင်းတစ်ပုဒ်အဖြစ်နဲ့အမှုစိတ်လုံနိုင်ခဲ့တယ်လို့ဖန်တီးသူတွေကပြောပါတယ်ရှင်။ကျွန်မဆူမြတ်ပါမှာ
မဆူမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ View American တန်းကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုတင်ပြပေးပါဦးမယ်။ကမ္ဘာတလွှာကထင်ရှားကျော်ကြားသူတွေနဲ့အမှုပညာသတင်းတွေကိုမအေးတန်နာကျော်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။ American ပြည်အောင်စုမှရုပ်ရှင်ရိုက်ကွင်းတစ်ခုအတွင်းရိုက်ကွင်းအုံပြုတက်နှက်နဲ့မတော်တဆပစ်ခတ်မှုကြောင့်ရုပ်ရှင်တက်ပုံတာဝန်ခံဒါရိုက်တာသေဆုံးသွားရပါသည်။နယူးမက္ကဆီကိုပြည်နယ်ကရုပ်ရှင်ရိုက်ကွင်းမှာအော်တိုဘာလ27ရက်နေ့ပြီးခဲ့တဲ့ကြာသပတေးနေ့ကနာမည်ကြီးဟောလိဝုဒ်မင်းသားတစ်ယောက်ဖြစ်တဲ့အလက်ဘောဝင်စီကနေအဲ့ဒီရိုက်ကွင်းသုံးတနက်ချီထွက်ပြီးတော့ရုပ်ရှင်ဓာတ်ပုံဒါရိုက်တာဟယ်လီနာဟက်ချင်သိဆုံးပြီးတော့သူ့နောက်မှာရည်နေတဲ့ဒါရိုက်တာဂျိုးဆူဇာတန်ရာရသွားတာပါစီဘောဖြစ်ရိုက်ကူးတဲ့ရုပ်ရှင်ကားကြီးမဟုတ်ဘဲနဲ့ independent ရုပ်ရှင်ဖြစ်တဲ့ Russ Ray ရုပ်ရှင်ကားရိုက်ကွင်းမှာဖြစ်ပွားခဲ့တာလို့ Santa Fe County ရဲစခန်းကပြောပါတယ်နယူးမက္ကဆီကိုပြည်နယ်က Santa Fe မြို့တောင်ပိုင်းက Bonanza Creek စိုက်ပျိုးမွေးမြူရဲ့ခြံကြီးထဲမှာရုပ်ရှင်ရိုက်နေကြတာပါအခုဖြစ်ရမှာတော့ရိုက်ကွင်းမှာအသုံးပြုတဲ့တနက်3လက်ကိုရိုက်ကွင်းအဆောက်အုံအပြင်မှာထားထားပြီးတော့အဲ့ဒီတလက်ထဲမှာတကယ်ကြည်စံပါနေမဲမသိပဲနဲ့လက်ထောက်ဒါရိုက်တာတဦးကယူပြီးတော့မင်းသား Alex Bowen ကိုပေးလိုက်ပြီးတော့အဲ့ဒီမှာအနေမရှိတဲ့တနက်ဖြစ်တယ်လို့လည်းပြောခဲ့ပါတယ်အဲ့ဒီတနက်နဲ့မင်းသားကတရုတ်ဆောင်ပြစ်ခတ်တဲ့အခါမှာအဲ့သူ့ရဲ့တရုတ်ဆောင်တာကိုရုပ်ရှင်ကင်မရာနဲ့ရိုက်ကူးနေတဲ့ရုပ်ရှင်ဓာတ်ပုံဒါရိုက်တာအမျိုးသမီးထိမှန်ပြီးတော့သူ့နောက်မှာရက်နေတဲ့ဒါရိုက်တာကိုပါဆက်ပြီးတော့ထိသွားတာဖြစ်ပါတယ်။တနက်မှန်သွားလို့ Helena Hutchins ကိုရဟတ်ရင်ရဲ့ဆေးရုံကိုပို့ပေးမယ်လို့ဆေးရုံရောက်မှသူ့ကိုဆုံးပါသွားပြီဖြစ်ကြောင်းကြေညာခဲ့ပါတယ်။ဒဏ်ရာရသွားတဲ့ဒါရိုက်တာ Joel Souza ရဲ့ဒဏ်ရာအပြင်းထန်ဘလောက်ရှိသလဲဆိုတော့ချက်ချင်းမသိရသေးပါဘူး။ဒီရုပ်ရှင်ကိုပူရဲထုတ်လုပ်သူလည်းဖြစ်တဲ့မင်းသားကြီး Alex Bowen ကတော့သူ့ရဲ့လက်ထက်ကတနက်နေ့သေဆုံးသွားရလို့အရန်ကိုစိတ်ထိခိုက်ငိုကြွေးနေတာတွေ့ရပါတယ်။ဘလောက်တောင်စိတ်ကိုထိခိုက်ထုံလို့ရလဲဆိုတာစကလုံးနဲ့တောင်ဖော်ပြလို့မရပါဘူးတဲ့။ဒါလေးတယောက်ရဲ့မိခင်ခင်မွန်းတွေလည်းဇနီးကောင်းဖြစ်ကျွန်တော်တို့အားလုံးတွေလည်းလှုပ်ဖို့ကိုင်ပဲကောင်းဖြစ်တဲ့သူနဲ့ပတ်သက်ပြီးဖြစ်တဲ့ထိခိုက်မှုတွေအထူးကိုစိတ်ထိခိုက်ထုံလို့ရပါတယ်လို့ Alex Bowen ရဲ့တွေ့တဲ့လူမှုကွန်ရက်စာမျက်နှာမှာရေးထားတာတွေ့ရပါတယ်။ဒါလိုမျိုးအလက်ပေါ်ဝင်ရိုက်ကွင်းမှာတနက်မတော်တဆပြစ်ခတ်မှုနဲ့လူသေဆုံးရတဲ့အထိဖြစ်သွားရတဲ့ထိခိုက်မှုမျိုးရုပ်ရှင်ရိုက်ကွင်းတွေမှာဖြစ်တာဒါပထမဆုံးချိန်တော့မဟုတ်ပါဘူးဖျော်ဖြေရေးလုပ်ငန်းကြီးတွေမှာဒီလိုမျိုးလုပ်ငန်းငွေမတော်တဆမှုတွေဒါလိုရိုက်ကွင်းသုံးတနက် prop guns တွေကကြီးထွက်ထိခိုက်တာမျိုးကားတိုက်တာမျိုးမြင်းလဲပြန်ပွဲဒါမျိုးတွေကနေထိခိုက်မှုတွေအများကြီးရှိခဲ့တာပါတော်တော်ထိခိုက်ခဲ့ရတဲ့အဖြစ်တချို့ကိုပြန်ပြောပြောရမယ်ဆိုရင်တော့1959ခုနှစ်မှာဟောလိဝုဒ်ရဲ့နာမည်ကြီးရုပ်ရှင်တစ်ခုဖြစ်တဲ့ Ben Hur ဆိုတဲ့ရုပ်ရှင်မှာမြင်းလဲပြိုင်ပွဲရိုက်ကူးနေစမှာစွန့်စားရိုက်ကွက်လူစားတို့တရုတ်ဆောင်တန်ရာရခဲ့ပါတယ်။1952ခုနှစ်မှာတော့ Twilight Zone The Movie ရုပ်ရှင်ကားရိုက်ကူးတော့ရဟတ်ရင်ပြတ်ကျပြီးတော့ တရုတ်ဆောင်ကလေးနှစ်ဦးပါဝင်ရုပ်ရှင်တရုတ်ဆောင်၃ဦးသေဆုံးသွားခဲ့ရတာပါနောက်ထပ်လူ6ယောက်လည်းဒဏ်ရာရရှိခဲ့ပါတယ်အဲ့နောက်နှစ်1983ခုနှစ်မှာတော့အဲ့ဒီရုပ်ရှင်ရိုက်ကူးထုတ်လို့ရေးအဖွဲ့ကအလုသမားခန့်အပ်တဲ့ကိစ္စတော်တော်များများမှာစီကံတွေထုတ်ပေါက်မှုတွေရှိတယ်ဆိုတာတွေ့ခဲ့ရပြီးတော့ရုပ်ရှင်လုပ်ငန်းကြီးတစ်ခုလုံးတွေဘေးကင်းလုံခြုံရေးစီမင်းစံတဲ့တွေချမှတ်ခဲ့တာပါဒီကြားထဲမှာလည်းထိခိုက်တဲ့အဖြစ်အပျက်တွေဖြစ်ခဲ့ပြီးတော့1993ခုနှစ်မှာတော့နာမည်ကြီးတိုင်းမင်းသား Bruce Lee ရဲ့သားဖြစ်သူ Brandon Lee တယောက် The Crow ရုပ်ရှင်ကရိုက်ကူးတော့မတက်မရက်လှုပ်ထားတဲ့ရိုက်ခွင်းတနက်ပွင့်ပြီးတော့ bike ကိုကြီးထိမှန်ခဲ့ပါတယ်။6နာရီကြာအသက်လူခွဲစိတ်ပြီးတဲ့နောက်မှာတော့အသက်28နှစ်အရွယ် Brandon Lee ကွယ်လွန်သွားခဲ့ပါတယ်။သိပ်မကြာခင်တုန်းကဆိုရင်2014ခုနှစ်တုန်းကတော့အသက်82နှစ်အရွယ်မင်းသားကြီး Harrison Ford Star Wars The Force Awakens ရုပ်ရှင်စကားရိုက်ကူးတော့အရန်လေးတဲ့တမနိမောင်းမြန်တကားကြီးသူ့ပေါ်ပိတ်ကြလို့ခြေထောက်ကျိုးပြီးတော့ခွဲစိတ်ခဲ့ရပါတယ်။ဒီလိုမျိုးရုပ်ရှင်ရိုက်ကူးနေမှာဖောက်ခွဲရတဲ့အခန်းတွေကောက်မောက်ရတဲ့အခန်းတွေမှာထိခိုက်ပြီးတော့စွန်းစားခံတရုပ်ဆောင်တွေသေဆုံးရတဲ့အဖြစ်တွေလည်း၄၅၀ခုထက်မနည်းရှိခဲ့ပါတယ်ရှင
်။မေတ္တာကြောစီစဉ်တင်ဆက်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။သရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။ VOA American အသံရဲ့မြန်မာပိုင်းအစီအစဉ်တွေကိုတနေ့ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတာပါ။နာခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ3048တို့အပြင်လိုင်းနိုမီတာ190တို့ကနေပါထုတ်လွှင့်ပေးနေတာပါ။ညဘက်မြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းနိုမီတာ25ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကို internet website ပြင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။အခုဆက်ပြီးတော့ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုမအေးတန်နာကျော်ကပြောပြပေးပါအောင်မယ
်။အရှေ့တောင်အာရှနိုင်ငံများအစည်းအရုံးအာဆီယံထိပ်သီးဆွေးနွေးပွဲကိုဒီကနေ့ပဲဖွင့်လှစ်ပေးလိုက်ပြီးတော့လက်ရှိအလှည့်ကျဥက္ကဋ္ဌဘရူနိုင်းဘီရင်ဟာဆနာဘောကီယာကအွန်လိုင်းကနေပြီးတော့အဖွင့်အမှားစကားပြောကြားသွားခဲ့ပါတယ်။ကမ္ဘာတစ်ဝှမ်းမှာမကြုံစဘူးရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါကြောင့်ဒီနေ့ခေတ်သစ်ကမ္ဘာမှာကျန်းမာရေးနဲ့လူမှုစီးပွားရေးဆိုင်ရာပျက်စီးဆုပ်ယုပ်မှုတွေမကြုံစဘူးရင်ဆိုင်ခဲ့ရတဲ့အကြောင်းနဲ့ဒေတာရင်းနိုင်ငံတွေကြားမှာသွေးဆီးညီညွတ်မှုနဲ့ပူးပေါင်းဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းအဓိကပြောသွားခဲ့ပါတယ်။ဒီထိပ်သီးဆွေးနွေးပွဲကိုလက်ရှိမြန်မာနိုင်ငံကိုအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာစစ်ကောင်စီကိုမဖိတ်ကြားတဲ့ကိစ္စနဲ့ပတ်သက်လို့တော့ဘာမှပြောမသွားခဲ့ပါဘူး။မြန်မာစစ်ကောင်စီဘက်ကတော့ဒီလိုအာဆီယံထိပ်သီးအစည်းအဝေးမှာနိုင်ငံတော်အကြီးအကဲဒါမှမဟုတ်ပြည်ထောင်စုအဆင့်ဝန်ကြီးကပဲဒီဆွေးနွေးပွဲကိုတက်ရောက်နိုင်မယ်ဆိုပြီးတော့အကြောင်းပြန်လိုက်ကြောင်းမြန်မာရုပ်မြင်သံကြားမှာတင်းနှင်းလာနေကပဲကြေညာသွားခဲ့ပါပြီ။တကယ်ဆိုရင်အာဆီယံတမိုင်းမှာအဖွဲ့ဝင်နိုင်ငံတစ်နိုင်ငံကိုကူစားပြုတဲ့နိုင်ငံအကြီးအကဲကိုမဖိတ်ကြားဘဲနဲ့ထိပ်သီးအစည်းအဝေးကျင်းပတာဒါပထမအဆုံးချိန်ဖြစ်ပါပြီ။မြန်မာတက်မတော်ကိုကြိုးစိုးထောက်ခံကြောင်းပြသတဲ့တက်မတော်ထောက်ခံပွဲတွေကိုနိုင်ငံတွင်းမျိုးတချို့မှဒီကနေ့ပဲပြုလုပ်ခဲ့ပါပြီ။စစ်တပ်နယ်မြေလူလူတီများတဲ့ပြင်ဦးလွင်မိတ်တီလာနေပြည်တော်မတရားမျိုးတို့မှတွင်ကြီးဝစ်ဆုံတွေဝစ်ဆင်ထားသူတွေပြင်စစ်မှုထမ်းဟောင်းတချို့နဲ့အမျိုးသားရေးထောက်ခံသူတွေရာနဲ့ချီပြီးတော့ချီတက်လမ်းလျှောက်ကြပြီးတော့တိုင်းပြည်အာဏာရယူထားတဲ့မြန်မာစစ်တပ်ကိုထောက်ခံကြောင်းဆန္ဒပြခဲ့ကြတာပါ။ထောက်ခံပွဲမှာပါဝင်သူတွေကအမျိုးဘာသာသာသနာကိုစောင့်ရှောက်သည့်တက်မတော်ကိုထောက်ခံကြောင်းစာသားတွေကင်ဆောင်ထားတာအပါအဝင်အင်းဆောင်အစိုးရနဲ့တက်မတော်ကိုကြိုးစိုးထောက်ခံကြောင်း NUG CRPH အဖွဲ့တွေကိုစန့်ကျင်ရှုတ်ချကြောင်းကြွေးကြော်ခဲ့ပါသေး။တချိန်တည်းမှာပဲစစ်အာဏာရှင်စနစ်ဆန့်ကျင်ရေးပျောက်ကြားတဲ့ပြည်တွေလည်းနေရာတချို့မှာဆက်ရှိနေတာတွေ့ရပါသေး။ရန်ကုန်မြို့မြောက်တကုန်းလှိုင်သာယာမုံရွာရွှေဘိုစလင်းကြီးမြို့မြေကြီးနားထဝယ်လောင်းလုံမြို့တွေမှာစစ်အာဏာရှင်ပျောက်ကြားရေးပျောက်ကြားတဲ့ပြည်တွေကိုပြုလုပ်ခဲ့ကြပါသေး။ကမ္ဘာမှာလူ့အခွင့်အရေးကာကွယ်စောင့်ရှောက်ရေးဆောင်ရွက်တဲ့နိုင်ငံတကာလူ့ငြိမ်းချမ်းသာ권အဖွဲ့ Amnesty International အဖွဲ့ရဲ့ဟောင်ကောင်ကယုံတွေကိုပိတ်တော်မဲ့အကြောင်းဒီကနေ့ပဲကြေညာပါသေး။ဟောင်ကောင်မှာတရုတ်ကချမှတ်ထားတဲ့အမိမြေလုံခြုံရေးဥပဒေနဲ့ Amnesty ဝန်ထမ်းတွေညှိစွမှာစိုးရိမ်နေတဲ့အတွက်ဟောင်ကောင်မှာရှိတဲ့ယုံနဲ့ယုံကိုပိတ်ရကြောင်း Amnesty ကပြောကြားသွားပါသေး။ဆူဒန်နိုင်ငံမှာစစ်သားတွေကဝင်ကြီးအဖွဲ့ဝင်အများစုကိုဖမ်းဆီးပြီးတော့အသွင်ကူးပြောင်းရေးအစိုးရကိုဖျက်သိမ်းလိုက်တာကြောင့်ပြည်သူတွေအများပြားလမ်းမော်ထွက်ဆန္ဒပြနေကြပြီးတော့တနက်တန်တွေလည်းကြားနေရသလိုဒဏ်ရာရမှုသတင်းတွေလည်းထွက်ပေါ်နေပါတယ်ရှင
်။သတင်းချင်းချုပ်ကိုမအေးတန်နာကျော်ကပြောပြပေးခဲ့တာပါခင်ဗျာ။တော်ရချင်တို့နားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့မဆုမွန်ဖြစ်ပါတယ်။စပန်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elio တို့ဖြစ်ကြပါတယ်။ VO ရဲ့စီစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သင်ခင်းဝေးပြီးတော့လူဝင်ဆန္ဒတွေအပြန်ဆုံးပြေဝနိုင်ကြပါစေခင်ဗျာ။
This program has come to you from